Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2016ခုနှစ်ဇွန်လ17ရက်စနေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။မအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုမန္တလေးချန်နယ်အတူကြီးညာပေးပါပါကွဲလွန်သူလက်ဝဲချန်ပီယံမိုဟာမက်အလီရဲ့ဇာပနာကိုတောက်ကြံနေမှာကင်တက်ကီပြည်နယ်လူဝဲဘဲမြို့မှာကျင်းပရမှာပြည်ရင်းပြည်ပကသူ့ပြည်သက်တွေလိုက်ပါပို့ဆောင်ကြပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဖို့တေချာနေတဲ့ဟီလရီကလင်တန်ဟာသူဒုသမ္မတဖြစ်နေရွေးမယ်လို့ထင်ကြေးပေးနေကြသူမက်ဆာချူးဆက်အထက်လွှတ်တော်မှနဲ့တွေ့ဆုံပါတယ်ဗြိတိန်နိုင်ငံ EU ဥရောပသမ္မတခွဲထွက်ဖို့ဆုံးဖြတ်ကြမယ်ဆိုရင်နှစ်ဖက်စလုံးမှာထိကိုက်မှုတွေရှိနိုင်တယ်လို့ဂျာမနီဘဏ္ဍာရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ချင်
းကောင်းပါပြီရှင်အသင်းရမုံငွေယူရို63တန်းကိုအလွဲသုံးစားပြုထားတယ်ဆိုတဲ့ဆွဆွဲချက်နဲ့တိုက်ကြားထားတာကိုနိုင်ငံတော်အဆင့်သက်ဆိုင်ရာဝန်ကြီးဌာနတွေကပူးပေါင်းပြီးတော့ထက်မှန်ကင်တွယ်စစ်ဆွေးသွားမှာဖြစ်တယ်လို့မြမကြောင့်မြက်လုပ်ငန်းရှင်တွေကပြောကြားလိုက်ပါတယ်
။အဲ့ဒါကဥပဒေရနဲ့ကျွန်တော်တို့အထုကိစ္စများကော်မတီကနေပြီးတော့ဒီတဲ့အဆင့်မြင့်နဲ့အဖွဲ့နဲ့စုံစမ်းစစ်ဆေးဖို့ဆိုပြီးတော့သူတို့ကနေပြီးတော့ဟိုတိုင်းပေးလိုက်ပြီ
။ဒါကတော့မြမကြောင့်မြက်လုပ်ငန်းရှင်များအသင်းချုပ်အတွေ့အမှုက VOE ကိုပြောသွားတာပါ။အပြည့်အစုံကိုတော့သတင်းစီစဉ်ပြီးမှထုတ်လင်းပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မွန်ပြည်နယ်ဝန်ကြီးချုပ်ကဥဆောင်ဖွဲ့စည်းတဲ့ပြည်နယ်စီမံကိန်းကော်မရှင်နဲ့ပတ်သက်လို့ဒေသခံပြည်သူတွေကျေနပ်မှုမရှိကန့်ကွက်တဲ့အပေါ်မှာဝန်ကြီးချုပ်ကဘလို့တုံ့ပြန်ပြောဆိုတယ်လဲဆိုတာကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင
်။ကွင်းလွန်သူနာမည်ကျော်လက်ဝဲချန်ပီယံမိုဟာမက်အလီရဲ့ရုပ်အလောင်းကိုတောက်ကြံနေကကင်တက်ကီပြည်နယ်လူဝီဗီလ်ကကစ်ဟီလ်တုတ်တန်ကိုပို့ဆောင်ရမှာရင်တန်းဝဲရတလျှောက်ပြည်ရင်းပြည်ပကလူကြီးတွေနဲ့ပြည်နေပြီးကလေးငယ်တွေကလက်အိတ်တွေနဲ့လက်ဝဲထိုးတဲ့ပုံတွေလှုပ်ပြီးဘေးကနေပြေးလိုက်ကြသလိုအလီအလီလို့အော်ဟစ်ပြီးတော့ဂုံပြုတ်ခဲ့ကြတာပါအလီရဲ့ရုပ်အလောင်းကိုကား18စီးပါတဲ့ကားတန်းကနေ19မိုင်ခီကိုတည်ဆောင်လာတာဖြစ်ပါတယ်ဒီနေရာဟာသူ့ရဲ့ကလေးဘဝကကျင်းနေချက်စားခဲ့တဲ့နေရင်ရှိရနေရဖြစ်တယ်လို့လက်ဝဲကစားနည်းကိုစတင်တင်ကြားခဲ့တဲ့နေရာလည်းဖြစ်ပါတယ်သူမသေးဆုံးခင်မှာသူ့ဘဝရဲ့တစ်စိတ်တစ်ပိုင်းအဖြစ်အမြဲတမ်းအမှတ်တရနေတဲ့လူဝီဗီလ်မှာအခုလိုသူ့ရဲ့ဇာပနာကိုကျင်းပဖို့အတွက်သူကိုယ်တိုင်စီစဉ်ခဲ့တာဖြစ်ပါတယ်သူ့ရဲ့ဇာပနာဟာငြင်းငြင်းချမ်းချမ်းနဲ့ရှိနေပြီးသူ့ချမ်းရည်တဲ့ငြင်းချမ်းရည်အမွေဟာအမြဲတည်တံ့ကြံ့ရဲ့မှာဖြစ်တယ်လို့ကမ္ဘာတဝန်းကိုသူ့ရဲ့လွှမ်းမိုးရိုက်ခတ်မှုကမယုံနိုင်အောင်ဖြစ်ရတယ်လို့ဒေတာကန်တွေကပြောပါတယ်တုတ်တန်ကိုတွားရလမ်းတစ်လျှောက်မှာသူ့နာမည်ကိုဟစ်ကြွေးတန်တွေလက်ဝဲထိုးတဲ့ဟန်နဲ့နှုတ်ဆက်တာတွေပန်းတွေနဲ့ဝေးနေပါတယ်သူ့ရဲ့သူ့နောက်ဆုံးနားခုံမဲ့ Cape Hill တုတ်တန်နေရာကိုလွန်ခဲ့တဲ့10နှစ်လောက်ကတည်းကသူကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်ပြီးဒီနေရာဟာမြို့သားတမိုင်းဝင်နေရာတွေထဲကတစ်ခုဖြစ်ပါတယ်
American ပြည်ထောင်စုဟာ Democratic Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Hillary Clinton ဟာလက်ဝဲရင်းအထက်လွှတ်တော်အမတ် Elizabeth Warren ကိုတောက်ကြနေကနေအိမ်မှာဖိတ်ခေါ်ပြီးတွေ့ဆုံခဲ့ရကဒုသမ္မတဖြစ်နိုင်ခြေရှိသူတွေနဲ့ပတ်သက်တဲ့ထင်ကြေးပေးပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။အထက်လွှတ်တော်အမတ် Warren ဟာ2008ခုနှစ်ဗန်နာရေးအကျက်တဲတွေကြုံခဲ့ရပြီးတဲ့နောက်ငွေကြေးလုပ်ငန်းတွေကအငဲစားရင်းနှီးမြှုပ်နှံသူတွေကိုအကာအကွယ်ပေးနိုင်မဲ့ဗန်နာရေးလုပ်ငန်းဆိုင်ရာစားသုံးသူအကာအကွယ်ပေးရေးဗျူရိုထူထောင်ဖို့လှုံ့ဆော်လှုပ်ရှားမှုကနေထင်ရှားလာသူတယောက်ဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့ Wall Street ဗန်နာရေးလုပ်ငန်းတွေပြုပြင်ပြောင်းလဲရေးဝင်ငွေမညီမျှမှုတွေကိုထိညိနိုင်ရေးကိုလည်းပွမွင့်လင်းလင်းလှုပ်ဆော်လှုပ်ရှားလာသူလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းကလင်တန်ကိုပါတီကိုစားပြုသမ္မတလောင်းအဖြစ်ထောက်ခံကြောင်းမန်ဆာချူးဆက်စ်ပြည်နယ်ထက်လွတ်တော်အမတ်ဝါရန်ကပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတလောင်းအဖြစ်ကလင်တန်ကိုထောက်ခံခဲ့ကြတဲ့ဒီမိုကရက်တစ်ပါတီတွင်ကအမျိုးသမီးလွှတ်တော်အမတ်တွေထဲမှာသူဟာနောက်ဆုံးလည်းဖြစ်ပါတယ်။တွေ့ဆုံမှုကြောင့်အထက်လွတ်တော်အမတ်ဝါရန်ကိုသူ့နဲ့အတူဒုတိယသမ္မတလောင်းအဖြစ်ရှင်ပြိုင်ဖို့ကလင်တန်အနေနဲ့ကမ်းလှမ်းကောင်းကမ်းလှမ်းနိုင်တယ်ဆိုတဲ့ထင်ကြေးပေးခန့်မှန်းချက်တွေထွက်ပေါ်ခဲ့တာဖြစ်ပါတယ်
။အမေရိကန်ရဲ့ဒရုန်းရန်နဲ့တိုက်ခိုက်မှုကနေပါကစ္စတန်ကိုရောက်နေတဲ့အာဖဂန်တာလီဘန်ခေါင်းဆောင်တည်ဆုံခဲ့ရတဲ့ဖြစ်ရကြောင်းငကိုကမှအဆင်မပြေဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးကိုတင်းမာမှုတွေထပ်ပြီးဖြစ်စေတာအပါအဝင်ပြဿနာရပ်တွေကိုတောက်ကြနေမှာအမေရိကန်ထိပ်တန်းအရာရှိကြီးတွေကပါကစ္စတန်ထိပ်တန်းအရာရှိတွေနဲ့ပွန့်ပွန့်လင်းလင်းဆွေးနွေးခဲ့ကြပါတယ်။ပါကစ္စတန်ဘက်ကဝန်ကြီးချုပ်ရဲ့နိုင်ငံခြားမူဝါဒရေးရအကြံပေး Sardis Aziz ကဦးဆောင်ဆွေးနွေးခဲ့တယ်လို့ American အဖွဲ့မှာတော့ American မျိုးသားလုံခြုံရေးကောင်စီက Afghan နဲ့ Pakistan ဆိုင်ရာအကြီးအကဲညွှန်ကြားမှု Peter Lavoy နဲ့ Afghan နဲ့ Pakistan ဆိုင်ရာ American အထူးကိုယ်စားလှယ် Richard Olson တို့ပါပါတယ်။မေလ27ရက်နေ့က American တို့ရဲ့ drone ရနဲ့တက်ခဲ့မှုဟာ Pakistan နိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုနဲ့ကုလသမဂ္ဂဗဒိန်ညင်စာချုပ်ပါအချက်လက်တွေချိုးဖောက်ရောက်ကြအောင်နဲ့မကဘဲနှစ်နိုင်ငံဆက်ဆံရေးကိုဖျက်ဆီးရကြတယ်လို့ Pakistan ဝန်ကြီးချုပ်ရဲ့အကြံပေးကပြောကြားခဲ့ကြောင်းတွစ်ဆုံဘွဲအပီထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါတယ်။အာဖဂန်အစိုးရနဲ့ပါကစ္စတန်တို့ကြားငြိမ်းချမ်းမှုပြန်ပြီးရစေဖို့နဲ့ပြန်လည်သွေးစည်းရေးအတွက်ပါကစ္စတန်အစိုးရကအာဖဂန်နစ္စတန်တရုတ်အမေရိကန်တို့နဲ့အတူဆင်းနေဘွဲတွေပြုလုပ်ပြီးအပြင်းထန်စူးစမ်းနေပေမယ့်အခုလို drone နဲ့တိုက်ခိုက်မှုတွေကဒီစူးစမ်းမှုတွေကိုအကြီးကျယ်ထိခိုက်စေတယ်လို့ Mr. Aziz ကအမေရိကန်ကိုယ်စားလှယ်ကိုပြောပါတယ်။အာဖဂန်အစိုးရနဲ့တိုက်ပွဲတွေဖြစ်နေတဲ့အာဖဂန်တာလီဘန်ခေါင်းဆောင်မူလာအက်ဒဂါမန်ဆူကိုငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ပြောဆိုနေမှုတွေမှာသူတို့နဲ့သဘောတူညီချက်ရကန်နီးမှသူကအခုလို drone နဲ့တိုက်ခိုက်ခံပြီးသေဆုံးခဲ့တာလို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။ပါကစ္စတန်နိုင်ငံနဲ့နောက်မှာ drone ရင်နဲ့တိုက်ခိုက်မယ်ဆိုရင်နှစ်နိုင်ငံစလုံးကလိုလားနေတဲ့ဆက်ဆံရေးခိုင်မာမှုကိုဖျက်ဆီးပြန်ကြရောက်နိုင်မယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။
IS တိုက်ဖြက်ရေးကမ္ဘာညွန်ပေါင်းအဖွဲ့ဆိုင်ရာအမေရိကန်သမ္မတရဲ့အထူးသံတမန် Brett McGurk ကIS အကြမ်းဖက်အဖွဲ့ကိုအင်အားပြောင်းညံကြဆင်းနေတဲ့အဖွဲ့လို့တောက်ကြနေကပြောကြားလိုက်ပါတယ်။ဒီအဖွဲ့ဟာတူရကီနယ်စပ်ကိုချင်းကပ်နိုင်တဲ့လမ်းကြောင်းတွေအပါအဝင်အီရတ်နိုင်ငံမှာရှိတဲ့သူတို့ရဲ့နယ်မြေ90ရာခိုင်နှုန်းကိုဆုံးရှုံးခဲ့ရပြီဖြစ်တယ်လို့ဆိုပါတယ်။တောက်ကြနေကအင်ဗျူရောမှာသတင်းတောက်တွေကိုပြောကြားတဲ့အခါ IS တိုက်ခိုက်ရေးသမားတွေရဲ့စိတ်ဓာတ်တွေဟာလည်းပြက်ပြားနေပြီလို့သူကဆိုခဲ့ပါတယ်။စစ်မြေပြင်မှာသူတို့စစ်သားတွေကိုသူတို့ခေါင်းဆောင်တွေကကွပ်မျက်နေတဲ့ပုံတွေတက်ကထွက်ပြေးသူတွေအကြောင်းရိုက်ကူးထားတဲ့ဗီဒီယိုတွေကိုပြသရင်းအခုလိုပြောကြားခဲ့တာဖြစ်ပါတယ် IS တို့ရဲ့ဝါဒဖြန့်ချီရေးကြေညာချက်တွေထဲမှာနယ်မြေတွေကိုလက်လွတ်ဆုံးရှုံးနေရတဲ့အကြောင်းကိုဝန်ခံထားပြီးတပ်သားတွေဖြင့်ဝင်ရောက်လူသူတွေကိုဆီးရီးယားကိုမသွားဘဲလေပြားကိုသွားဖို့ပြောထားတယ်လို့ဆိုပါတယ် IS ခေါင်းဆောင် Abu Bakr al-Baghdadi အခြေအနေကိုမေးမြန်းတဲ့အခါမှာတော့သူတေဆုံးသွားပြီဆိုတာကိုအတိအပြုမပြောနိုင်ပေမဲ့ယမန်နဲ့နောက်ပိုင်းကစပြီးသူ့ကိုလူမြင်ကွင်းမှာမတွေ့ရတော့ဘူးလို့အထူးသံတမန်မက်ကတ်ကပြောကြားခဲ့ပါတယ်။ Islam နိုင်ငံတော်ကာလီဖိတ်ခေါင်းဆောင်လို့သူ့ကိုသူကြေညာထားတဲ့ဘက်ဒါဒီဟာပုံမှန်အဖြစ်ရာမနန်ဥပုပ်လာရဲ့အစောပိုင်းမှာသူ့ရဲ့နောက်လိုက်တွေကိုမိန်ကွန်းပြောကြားလိုက်မယ်လို့လူတွေကမျှော်လင့်ခဲ့ကြတာဖြစ်ပါတယ်။အခုလိုဘက်ဒါဒီလူမြင်ကွင်းကပျောက်ကွယ်နေတာဟာ IS အဖွဲ့ရဲ့ယုံကြည်မှုကျဆင်းနေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့လည်းသူကဆိုခဲ့ပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
EU American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် British Brexit လို့တည်ကြတဲ့ Britain နိုင်ငံ EU ဥရောပသမဂ္ဂကခွဲထွက်ဖို့အတွက်မဲပေးမယ်ဆိုရင် Britain ကရော EU ပါနှစ်ဖက်စလုံးအတွက်ထိခိုက်မှုတွေရှိနိုင်တယ်လို့ Germany ဘဏ္ဍာရေးဝန်ကြီး Wolfgang Schäuble ကပြောပါတယ်အခုလို့ခွဲထွက်မယ်ဆိုရင်တခြားနိုင်ငံတွေမှလည်းအလားတူဆန္ဒခံယူမဲပေးမှုတွေကိုလှုပ်လာနိုင်တယ်လို့ဝန်ကြီး Schäuble က Die Spiegel Magazine နဲ့မေးမြန်းခန်းမှာပြောကြားခဲ့တာပါ Britain နိုင်ငံရဲ့ခွဲထွက်မှုကနေစီးပွားရေးအရဆိုးရတဲ့ရိုက်ခတ်မှုမရှိနိုင်ဘူးဆိုရင်ဒါဟာအံ့ဩစရာတစ်ခုဖြစ်လိမ့်မယ်လို့လည်းပြောပါတယ်ဒါ့အပြင်သူနဲ့ EU အရာရှိတွေဟာဖြစ်လာနိုင်တဲ့အကျိုးဆက်တွေအတွက်ထိခိုက်မှုအ ਨੇ ဆုံးဖြစ်စေဖို့ပြင်ဆင်နေပါတယ်လို့လည်းပြောပါတယ်။ဗြိတိန်နိုင်ငံမှာဇူလ23ရက်နေ့ကျရင် EU ကနေခွဲထွက်မထွက်ပြည်လုံးချုပ်ဆန္ဒခံရေးပွဲကျင်းပမှာဖြစ်ပြီးတကယ်လို့ခွဲထွက်ဖို့အတွက်ဆုံးဖြတ်ရင်ဗြိတိန်ဟာအဖွဲ့ဝင်နိုင်ငံမဟုတ်တဲ့နော်ဝေးနဲ့ဆွစ်ဇာလန်နိုင်ငံတွေလိုပဲ EU ဈေးကွက်ကိုလွတ်လပ်စွာဝင်ရောက်ခွင့်ပြည်သူတွေလွတ်လပ်စွာသွားလာခွင့်နဲ့ဝန်ဆောင်မှုတွေအရင်လိုရတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။တကယ်လို့အဖွဲ့ဝင်28နိုင်ငံပါတဲ့ EU ကနေခွဲမထွက်ဘူးလို့ဆုံးဖြတ်ရင်တောင်မှအခုလိုဆန္ဒခံယူခဲ့တာအတွက် EU ခေါင်းဆောင်တွေကကျေနပ်မှုရှိမှာမဟုတ်ပဲဒါကိုလှည့်လျော်ရှုထားမှာမဟုတ်ဘူးလို့ပြောပါတယ်။ဒါအပြင်သူတို့အနေနဲ့ဒါကိုသတိပေးချက်တစ်ခုအနေနဲ့သတ်မှတ်ပြီးအရင်လိုစီးပွားရေးဆက်လုပ်နိုင်ဖို့အတွက်လမ်းမမြင်ဘူးလို့လည်းပြောပါတယ်
။ပြင်သစ်နိုင်ငံ Paris နဲ့ Belgium နိုင်ငံ Brussels မှာမနစ်ကလူသေးပြောက်ရှိခဲ့တဲ့အထိအစ္စလာမစ်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အခုခါ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာတင်းကျပ်တဲ့တနက်ထိန်းချုပ်ရေးဥပဒေတွေကိုအတည်ပြုလိုက်ကြပါတယ်။တနက်ဝယ်ယူမှုနဲ့ကင်ဆောင်မှုဆိုင်ရာဥပဒေအစ်တွေကို EU အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်ထောင်စုဝန်ကြီးတွေကနေတခဲနဲ့မဲခွဲဆုံးဖြတ်အတည်ပြုခဲ့တာဖြစ်ပြီးတော့တားမြစ်ကန့်သက်ထားတဲ့လက်နက်အမျိုးအစားတွေကိုထပ်တိုးလိုက်သလိုတိုက်ခိုက်ရေးသုံးတနက်တွေ မောင်ခိုရောင်းဝယ်မှုကိုပိုပြီးချေရခံနိုင်အောင်ဆောင်ရွက်ကြဖို့လည်းတောင်းဆိုခဲ့ကြပါတယ်။ဖင်လန်နိုင်ငံဘောကန်ဒေသနိုင်ငံတွေနဲ့ EU အဖွဲ့ဝင်မဟုတ်တဲ့ဆွစ်ဇာလန်နိုင်ငံတို့ကတနက်ဝါသနာရှင်တွေအမဲလိုက်သူတွေတနက်ဝယ်ယူစုဆောင်သူတွေနဲ့ပြည်သူစစ်တွေကိုတော့ဥပဒေတစ်တွေထဲမှာချွင်းချက်ပေးဖို့ဝင်ကြီးတွေကအတည်ပြုခဲ့ကြပါတယ်။
အီဘိုလာရောဂါပိုးနဲ့ပတ်သက်ပြီးနောက်ဆုံးတွေ့ရှိချက်တစ်ခုကသူကအာဖရိကတလောမှာပုံမပြန့်နှံ့နိုင်ပြီးဒီရောဂါပိုးကိုတရိတ်ဆန်မျိုးပေါင်းတော်တော်များများမှထင်ထားရတဲ့ပိုးပြီးသက်ဆောင်နေတာဖြစ်ပါတယ်။ဒီတွေ့ရှိချက်ကိုနိုင်ငံတကာသစ်တောသုတေသန CIFOR ကပညာရှင်တွေကစာဆောင်တစ်ခုမှရေးသားခဲ့တာပါ။ဒီရောဂါပိုးကလင်းလို့မျိုးစိတ်၃ခုမှအဓိကတွေ့ရပြီးကြွက်တွေမြောက်မျိုးတွေအပေါင်းတခြားတရိတ်ဆန်တွေမှလည်းတွေ့နိုင်ပါတယ်။
ပင်လယ်ကျမ်းမြေအောင်မှာသဘာဝတွင်းထွက်တွေရှာဖွေဖို့အတွက်ပင်လယ်ရေနဲ့ဓာတ်ခွဲခန်းတစ်ခုကိုတည်ဆောက်ဖို့တရုတ်နိုင်ငံကစီစဉ်နေပါပြီ။တရုတ်သိပ်ပံရေးရာဝန်ကြီးဌာနရဲ့အဆိုအရဓာတ်ခွဲခန်းဟာပင်လယ်ရေအောက်မီတာ3000လောက်မှာတည်ဆောက်မှာဖြစ်ပြီးတော့ရေနံသဘာဝဓာတ်ငွေ့နဲ့အဖိုးတန်တွင်းထွက်သတ္တုရင်းမြစ်တွေကိုရှာဖွေကြမယ်။သိပ်ပံပညာရှင်တွေကြာရှည်နေထိုင်ပြီးတော့အလုပ်လုပ်နိုင်အောင်စီစဉ်ပေးမှာဖြစ်ပါတယ
်။
စနေနေ့နဲ့ခင်းသတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့မန္တနာချန်တို့ကတင်ဆက်ခဲ့တာပါအခုသတင်းလာရီကိုနားဆင်ရတော့မှာဆိုတော့အသင်းရန်ပုံငွေယူရိုတန်း90ကိုအလွဲသုံးစားလုပ်ထားတယ်ဆိုတော့ကြောင်းမြတ်လုပ်ငန်းရှင်တွေရဲ့တိုင်ကြားချက်နောက်ဆက်တွဲအခြေအနေကိုတင်ပြမှာပါဒီတိုင်ကြားချက်ကိုနိုင်ငံတော်အစ်စ်အနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကပူးပေါင်းပြီးတော့ထက်မှန်ကင်တွယ်စစ်ဆေးသွားမယ်လို့သူတို့ကြားသိရကြောင်းကြောင်းမြတ်လုပ်ငန်းရှင်တွေဘက်ကပြောပါရယ်ဒါနဲ့ပတ်သက်လို့ကိုရိုင်းလဲတိုင်ကြားထားသူလည်းဖြစ်မြန်မာနိုင်ငံကြောင်းမြတ်လုပ်ငန်းရှင်များအသင်းချုပ်အတွင်းရေးမှူးလည်းဖြစ်တဲ့ဦးကျော်ကျော်ဦးက VOA ကိုအခုလို့ပြောပါရယ
်မနေ့ညနေ3နာရီကကျွန်တော်တို့ဒရင်အစ်တစ်ခုထွက်ရတယ်အဲ့ဒါကဥပဒေရနဲ့ကျွန်တော်တို့အထုကိစ္စများကော်မတီကနေပြီးတော့ဒီတဲ့အစ်စ်မြင့်နဲ့အဖွဲ့နဲ့စုံစမ်းစစ်ဆေးဖို့ဆိုပြီးတော့သူတို့ကနေပြီးတော့ဟိုတိုင်းပြလိုက်ပြီဘယ်လိုလုပ်ပြလိုက်ဆိုတော့ပြည်ထောင်ဝန်ကြီးဌာနရဲ့နောက်တစ်ခုကဗန်နိုင်ဝန်ကြီးဌာနရဲ့စင်းစစ်ချုပ်ရုံးရဲ့အဲ့တော့ဒီဌာန၃ခုကနေပြီးတော့ကိုစားပြုပြီးတော့စစ်ကြတော့မယ်ပို့ပြီးတော့အစ်စ်မြင့်နဲ့အဖွဲ့နဲ့ဖွဲ့တော့မယ်ဖွဲ့ပြီးစစ်တယ်မှာအရာကြီးကိုစစ်တော့မယ်ဆိုတဲ့အကြောင်းသူတို့ဒီအဖွဲ့ကြီးနဲ့စစ်ပြီဆိုလို့ရှိရင်ကျွန်တော်တို့အတင်းချုပ်တွေမှာရှိတဲ့အပြင်အန်းနေကျွန်တော်တို့ခေါ်ပြီးတော့စစ်မယ်ဒီအော်ဒီတာတွေကျွန်တော်အင်ဂျင်နီယာတွေခေါ်ပြီးတော့စစ်မယ်ဆိုတဲ့ဟာကြီးကစကိုင်းနေကြလို့ကျွန်တော်တို့စစ်ဖို့အတွက်ဖွဲ့ဖို့တလည်းမလိုအပ်တော့ဘူးနိုင်ငံတော်ကစစ်ပြီဆိုမှကျွန်တော်တို့စစ်ဆင်ရမလိုတော့ဘူးအဲနိုင်ငံတော်တရားဝင်စစ်ပြီစာသုံးလုံးကလည်းစစ်ပြီကျွန်တော်တို့စကိုင်းလေးမှာဖွဲ့မယ့်အဖွဲ့ကမလိုအပ်တော့ဘူးလို့ကျွန်တော်တို့မြင်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဖွဲ့ပြမယ်မထင်တော့ပါဘ
ူးဒါဆိုရင်နိုင်ငံတော်အဆင့်ကစစ်ဆေးတော့မယ့်အခြေအနေရောက်လာတဲ့အခါမှာအဲ့ဒီပုံမှာရောဘယ်လိုသုံးသပ်ပါလဲရှင
်အဲကျွန်တော်တို့တော့ကြိုးဆိုတာပေါ့ဗျာအမှန်တရားတစ်ခုပေါ်ပေါက်လာမယ်ဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ကြိုးဆိုတယ်ဘယ်နေရာမှာတုံးလိုက်တာလဲတုံးလိုက်တဲ့ဟာကကောတန်ဖိုးနဲ့ကိုက်ညီလားမရှိဘူးလားရှိလားနောက်တော့၃ခွင့်ရောရှိရလားအဲ့ဒီဟာမျိုးတွေကိုကျွန်တော်တို့စစ်ဆေးကြတာလေအထူးသဖြင့်စစ်စစ်ချုပ်ယုံပေါ့နော်စစ်စစ်ချုပ်ယုံဆိုတာကတတိုင်းပြည်လုံးမှာဘသူ့ကိုပဲဖြစ်ဖြစ်လွတ်လပ်စွာသူတို့စစ်စစ်ပိုင်ခွင့်ရှိတာဟိုသူ့ရဲ့အတော်ဩဇာအာဏာလေနှောင့်လုပိုင်ခွင့်ရတယ်အဲ့ခါကျတော့ဒီစစ်စစ်ချုပ်ယုံကပါလာပြီဆိုတဲ့ခါကျတော့အမှန်တရားတွေပေါ်လာမယ်လို့ကျွန်တော်တို့အများကြီးမျှော်လင့်ပါတယ်ဗ
ျအခုလိုကြောင်းမြတ်အသင်းရန်ပုံငွေယူရို93တန်းကိစ္စစစ်ဆေးမှုတွေဖြစ်နေချိန်မှာပဲနောက်ထပ်ကြောင်းမြတ်လုပ်ငန်းရှင်တွေနဲ့နိုင်ငံတော်အကျိုးတူဆိုတဲ့ခေါင်းစဉ်နဲ့ကောက်ယူနေတဲ့ငွေတွေတဲကအခုငွေ1ရာခိုင်နှုန်းကောက်ယူထားတဲ့ရန်ပုံငွေစုစုပေါင်းယူရိုငွေတန်း60ကျော်စီးရင်ပျောက်ဆုံးနေတယ်ဆိုတာကိုထပ်ပြီးတွေးခဲ့ရတယ်လို့ဦးကျော်ကျော်ဦးကပြောပါတယ
်ဆိုးဆိုးကောက်တယ်ဆိုတာကကျွန်တော်တို့ကပုဂ္ဂလိကလုပ်ငန်းရှင်တွေကနေကောက်တာနောက်တော့အကျိုးတူဆိုတာနိုင်ငံတော်နဲ့အကျိုးတူဆိုတာရှိတယ်အဲနိုင်ငံတော်အကျိုးတူဆိုတာဟိုဒုက္ခတစ်ခွက်ကိုမြေကြီးစားသူတို့ကလည်းနိုင်ငံတော်ကတော့လုတ်ကွက်ဆိုင်တာပေါ့ဗျာမြေကြီးဆိုင်တာပေါ့။ဒီလုပ်ငန်းရှင်ကတော့ဒီရန်ရားတွေဆိုင်ပြီးတော့ပညာရှင်တွေရန်ရားတွေဆိုင်ပြီးတော့တူးတယ်။ထွက်လာတဲ့ကြောက်မှာ40 60ယူရတယ်။အဲ့တော့နိုင်ငံတော်က40ရာခိုင်နှုန်းယူတယ်။အဲလုပ်ငန်းရှင်က60ရာခိုင်နှုန်းရတယ်။အဲ့ဒီပုံမှာလည်းသူက 1% tax ဆိုတာတက်တက်ကောက်ထားတာရှိတယ်။ကောက်ထားတာရှိတဲ့ခါကျတော့အဲ့ဒီမှာလည်းယူရိုတန်း60ဆိုတာရှိတယ်။အဲ့ဒီစီးရင်ကြီးကလည်းဘယ်ပြောက်နေလဲကျွန်တော်လည်းမသိဘူး။ဒါ93တန်း plus တန်း60ဆိုတာကအစ်စ် addition နဲ့ထပ်ထွက်လာတဲ့စီးရင်နေ
အဲ့ဒီတန်း60ထွက်ထွက်လာတယ်ဆိုတာကိုအကိုတို့ဘယ်လိုလုပ်သိရလဲရှင
်ကျွန်တော်တို့ကရင်တော့ဒီအကျိုးတူတွေကပတ်စံနေအဲကျွန်တော်တို့ဒီဟာနဲ့ကိုအတူတူကောက်ထားတယ်လို့ကျွန်တော်တို့ကနားလေတာပေါ့နော်ကျွန်တော်တို့လည်းတိချာကောက်ရအောင်မဟုတ်တာဟုတ်နောက်ကြတော့မှဒီဟာမဟုတ်ဘူးတိချာခွဲပြီးတော့ကောက်တယ်ဆိုတာကိုသိလာရတယ်အဲရိုးရိုးကျွန်တော်တို့ဒီပုဂ္ဂလိကလုပ်ငန်းရှင်တွေကလည်းတန်း93တန်းတော့သွားတယ်အကျိုးတူတွေမှကောက်ထားတော့နောက်ထပ်တန်း60ဆိုတာရှိတယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်တို့မှ evidence လည်းမရှိဘူးကျွန်တော်ကိုယ်ကောက်တာလည်းမဟုတ်တာဆိုတဲ့ခါကျတော့အခုဒီ audit တွေစစ်ပြီဆိုရင်တော့ဒီဟာတွေရဲ့စည်းရင်းစရားတွေအကုန်ထွက်လာတော့မှလေအကုန်လုံးပေါ်လာတော့မှလေအကုန်လုံးက
ဇွန်လ၈ရက်နေ့ကနေပြည်တော်မှာကျင်းပတဲ့ကျောင်းမြတ်လုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဥယုံမူနဲ့အမှုဆောင်အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတော့တိုင်ကြားစာပါဆွဆဲချက်တွေနဲ့ပတ်သက်လို့အသင်းအနေနဲ့လည်းကော်မတီဖွဲ့ပြီးစစ်ဆေးသွားမှာဖြစ်တယ်လို့ဥယုံမူကဆိုပါတယ်။ဒါ့အပြင်ကျောင်းမြတ်ရတနာပြပွဲမှာရောင်းရငွေအပေါ်ကောက်ခံခဲ့တဲ့တစ်ရာဂိုင်းနှုန်းကို2016ခုနှစ်ဇွန်လမှာကျင်းပပြုလုပ်မယ်ကျောင်းမြတ်ရတနာပြပွဲမှာကောက်ခံမှာမဟုတ်ဘူးလို့အသင်းရဲ့ဒုဥက္ကဋ္ဌဦးမြင့်ဟန်ကလည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင့်စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့မွန်ပြည်နယ်စီမံကိန်းကော်မရှင်အပေါ်ပြည်သူတွေရဲ့ကန့်ကွက်တန်တွေနဲ့ဝန်ကြီးချုပ်ရဲ့တုံ့ပြန်ပြောဆိုချက်ကိုတင်ပြမှာပါမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဦးဆောင်ဖွဲ့စည်းခဲ့တဲ့ပြည်နယ်စီမံကိန်းကော်မရှင်ထဲမှာစစ်အစိုးရနဲ့နှိစက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တချို့ပါဝင်နေတယ်ဆိုပြီးဒေသခံပြည်သူတွေနဲ့မွန်ပြည်နယ်လွှတ်တော်ကအပြင်းထန်ကန့်ကွက်ထားတာကြောင့်ကော်မရှင်အဖွဲ့ဝင်တချို့ကိုအပြောင်းလဲလှုပ်လိုက်ပြီးအပြောင်းလဲလှုပ်လိုက်တဲ့အကြောင်းဝန်ကြီးချုပ်က VOA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးတင်ပြမှာပါရှင
်ပြည်နယ်နဲ့အတိုင်းအသီးသီးမှာစီမံကိန်းတွေအကောင်အထည်အဖော်ဆောင်ရွက်ဖို့ဒေသဆိုင်ရာအစိုးရတွေကတိုင်းနယ်ပြည်နယ်စီမံကိန်းကော်မရှင်တွေဖွဲ့ပါဆိုပြီးသမရဦးထင်ကျော်ကအမိန့်ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်မွန်ပြည်နယ်စီမံကိန်းကော်မရှင်ကိုမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဆောင်ပြီးမေလ25ရက်နေ့နောက်ပိုင်းမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။အဲ့ဒီစီမံကိန်းကော်မရှင်ထဲမှာစီအစိုးရလက်ထက်ကလေးကအာဏာပိုင်အနေနဲ့ပြည်လဲနှိစက်ခဲ့တဲ့ခရိုနီတချို့ရဲ့အမည်ပါဝင်နေတာကြောင့်ပြည်သူတွေကကန့်ကွက်လာကြသလိုမွန်ပြည်နယ်လွှတ်တော်တွင်မှလည်းမေးခွန်းထုတ်လာကြပါတယ်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကတော့နိုင်ငံတော်သမ္မတကစီမံကိန်းကော်မရှင်ဖွဲ့စည်းဖို့ညွှန်ကြားလာတာကြောင့်သူ့တာဝန်ကိုသူလှုပ်ဆောင်ရတာဖြစ်ပြီးကော်မရှင်အဖွဲ့ဝင်အမည်စင်းကိုပြည်နယ်အစိုးရကမဆုံးဖြတ်ခင်မှာလွှတ်တော်ဘက်ကတည်သွားပြီးကန့်ကွက်မှုတွေစဖြစ်လာရတာလို့ဦးမင်းမင်းဦးကရှင်းပြပါဗျ။သမ္မတအရတ
ခါတည်းဖွဲ့စည်းပုံနဲ့အမိန့်ကြေညာစာနဲ့ကျွန်တော်တို့တွေ့ရတာပါ။ဖွဲ့စည်းပုံကကျွန်တော်တို့ဘာမှလုပ်ခွင့်မရှိဘူး။အဲ့မှာဝန်ကြီးချုပ်ကဥက္ကဋ္ဌဝန်ကြီးများအဖွဲ့ဝင်ကျန်တဲ့ဟာစမှုရယ်ဝန်ဆောင်မှုရယ်နောက်နေရာကဏ္ဍတွေရောတူးစီကိုထည့်ပေးရတာနောက်အသေးလေးမှုကပြည်နယ်ဆိုအပ်တည်နေလို့အဲ့ဒီမှာကျွန်တော်ဒီလူကြီးတွေမှာထင်ရှားတဲ့ပုံစံတိုင်းတွေထည့်ပေးခြင်းရှိတာထည့်ပေးရဆိုရင်ကက်ဘိနက်ကိုတင်ရမှာကျော်တာပရိမိတ်အပတ်တိုင်းဟာကျွန်တော်တို့ကက်ဘိနက်ရှိတယ်ကက်ဘိနက်ဆုံးဖြတ်ချက်မကြခင်နေမှာအဲ့ဒီမှာဒီလိုကလွတ်တော့ CEO ဝင်တဲ့တိုက်တော့ကျွန်တော်တို့ကလွတ်တော့အကုန်လုံးဝန်ကြီးအားလုံးပတ်သက်ရတာဟုတ်တယ်အဲ့မှာကဗိညာစီဘုံမတင်လာပဲနဲ့အဲ့ဒါဟိုလွတ်တော်ကတက်ပြည့်တဲ့ပုံစံမျိုးဖြစ်ပြီးကျွန်တော်လွတ်တော်မှာတက်ပြောနေတဲ့ပုံစံဖြစ်သွားတာပါ
မွန်ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ဝင်15ဦးရွေးချယ်ရမှာပြည်နယ်ဝန်ကြီးချုပ်ကပြည်နယ်အစိုးရအဖွဲ့ဝင်တွေကိုတိုင်ပင်ခြင်းမရှိဘဲပြည်နယ်အုပ်ချုပ်ရေးထွေအုပ်တွေရဲ့အကြံပေးချက်နဲ့ရွေးချယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေပါတယ်ဒီအချက်နဲ့ပတ်သက်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကညင်းဆိုပါတယ
်အမှန်မှန်တော့အဲ့ဒါကောလာဟာပါပါနော်အမှန်တမ်းကျွန်တော်နားမှာရှိတာဆိုရင်အတူတစ်ခွက်လုံးရှိတယ်အသေးမှုဒါပဲရှိတာမွန်ပြည်နယ်မှာဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးတကယ်ချင်ရှားပြီးအလုံးလုံးနေတဲ့လူတွေကောက်ခဲလိုက်ဆိုအဲဒီဝန်ဆောင်မှုဆိုကျွန်တော်နှစ်ဦးထည့်ပြီးလိုက်တယ
်အခုဟလာပြည်သူတွေကန့်ကွက်နေတယ်ဆိုတော့စီးပွားရေးလုပ်ငန်းရှင်ဆိုတာကဒီမော်လမြိုင်မှာတရဲလေးကောင်လို့နာမည်ကြီးတဲ့တဲ့ကတူဦးဖြစ်တဲ့ဦးမိုးကျော်ရဲ့နောက်ပြီးတော့ဒီရိုးရိုးလေးဘတ်စကာလိုင်းတို့ဟိုတယ်လုပ်ငန်းရှင်တို့လုပ်နေတဲ့ဦးသိန်းနိုင်တို့ပါနေလို့မကျေနပ်တာမျိုးလားခင်ဗျာ
နေဟုတ်တယ်အားကြောင့်မို့ကျွန်တော်အဲ့မှာဒီလိုကဒီလိုကဒီနေဦးကိုမကြိုက်ဘူးဆိုတာကျွန်တော်သိလိုက်တော့ပြန်ချင်းထုတ်လိုက်ရေးတာဒီဘက်ကပြင်းမှာဆိုကျွန်တော်အတူတူသိရတယ
်ပြည်သူတွေကန့်ကွက်တဲ့လူတွေဘယ်နှစ်ယောက်ဆက်ပါနေပါသေးလဲ
မပါတော့ဘူးမပါတော့ဘူ
းပြည်နယ်လွှတ်တော်နဲ့ဒေသခံတွေရဲ့ကန့်ကွက်တန်တွေကြောင့်စီမံကိန်းကော်မရှင်အဖွဲ့ဝင်တချို့ကိုမွန်ပြည်နယ်ဝန်ကြီးချုပ်ကအပြောင်းလဲလုပ်ခဲ့ပေမဲ့ဒေသခံတွေကမနှစ်သက်ကြတဲ့အကြောင်းမော်လမြိုင်မြို့ကန်ဒေါ်မူဝမ်းကပြောပါတယ်
အဲသူပြောင်းလိုက်ပေးတယ်ဆိုတာလေလေတကယ်လူတို့တွေဟိုကြီးညိုလေးစားတဲ့ဟိုဘလို့ဟိုနေမလူတွေကမပါလာဘူးပေါ့မပါလာဘူးဆိုတာအခုသူပြောင်းပေးလိုက်တယ်ဟိုဥကျင်ဝင်ဆိုတာလေဟိုဥမောင်းကျော်တို့လားခလိုနီကြီးမဖြစ်ပေမဲ့သူလည်းခလိုနီတစ်ပါးပဲအဲအဲ့လိုမျိုးတွေပေါ့ဟိုအစိုးရလက်ထက်ကဟိုဒီလိုပဲသူတော့ပဲသူကြည့်ပြီးလုံးနေတဲ့လူတွေပေါ့လူတွေကမနှစ်သက်တဲ့ဟာတွေပေါ့သူကခလိုနီကနေကိုမလွတ်ဘူးအဲ့လိုမျိုးတွေ
တကယ်တော့စီမံကိန်းကော်မရှင်အဖွဲ့ဝင်ရွေးချယ်ရေးကိစ္စဟာပြည်내အစိုးရလုံးပိုင်ခွင့်သာဖြစ်ပြီးလွှတ်တော်နဲ့တက်ဆိုင်မှုမရှိဘဲလုံးပိုင်ခွင့်နဲ့ပတ်သက်လို့နားလည်မှုလွဲနေခြင်းသာဖြစ်တာကြောင့်လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေကိုရှင်းပြခဲ့ပြီးဖြစ်တယ်လို့ဦးမင်းမင်းဦးကပြောပါတယ်
ဒါဟိုလွှတ်တော်အပိုင်းကမဟုတ်ပဲအုပ်ချုပ်ရေးကနေကကျွန်တော်တို့ ထောက်အောင်မိတ်ပြီးတဲ့ဟာဖြစ်နေတဲ့အားကြောင့်မှမမကျောင်းလို့အဲ့ဒါခေါ်ပြီးတော့ကျွန်တော်ရှင်းပြလိုက်သေးတယ်သူတို့နားလည်မှုလွဲတာလည်းပါတယ်ဒီအကန့်ကတော့အောက်ချေရန်နေရာနေရဖွဲ့စည်းပုံသွားတဲ့လမ်းကြောင်းဖြစ်တယ်အဲ့ဒါလွတ်တော့အကန့်ကနောက်တစ်ချမ်းဖြစ်သွားပြီလွတ်တော့သွားမဲ့လမ်းကြောင်းကြတော့မော်ဒီနယ်ပတ်သက်ပြီးစီမံကိန်းတွေလုပ်ရင်ကျွန်တော်တို့လွတ်တော့ပြောင်းတင်ရမှာအဲ့တော့မှသူတို့ကဒီစီမံကိန်းတွေမကျဘူးဆိုဖယ်ထားလိုက်ရရတာလမ်းကြောင်းချင်းမတူဘူး
ဒီကော်မရှင်ကိစ္စနဲ့ပတ်သက်လို့လွတ်တော်မှာအရေးတကြီးအဆိုအဖြစ်တင်သွင်းထားပြီးနောက်သတင်းပတ်၃ပတ်အကြာမှာပြန်လည်ကျင်းပမယ့်မွန်ပြည်နယ်လွတ်တော်တွင်ဆွေးနွေးသွားမယ်လို့လွတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။အခုတော့ကမ္ဘာမှာတန်ပေါင်းများစွာသောကလေးတွေဘာကြောင့်ကြောင်းမတက်နိုင်လဲဆိုတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါ။လိမ်ပိုင်းဆိုင်ရာအနိုင်ကျင့်ခံရမှုအပါအဝင်ခွဲခြားဆက်ဆံမှုဇယိတ်မြင့်မားမှုမတရားဆက်ဆံခံရမှုနဲ့အကြမ်းဖက်မှုတွေကြောင့်ကဘာပေါ်ကကလေးပေါင်းတန်းပေါင်းများစွာဟာကြောင်းမတက်နိုင်ပဲဖြစ်နေရတယ်လို့အစိုးရခန်းစားတဲ့တစောင်းမှာဖော်ပြထားပါတယ်။နော်ဝေးနိုင်ငံမှာလာမယ့်သတင်းပတ်ထဲကျင်းပမယ့်ပညာရေးဆိုင်ရာနိုင်ငံတကာဆွေးနွေးပွဲမတိုင်ခင်မှာ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးကနေသူတို့ရဲ့တွေးရှိချက်တွေကိုထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်း VOA သတင်းတောက်ဂျိုးဒီကပူရာသတင်းပေးပို့ထားတာကိုမနနာချန်းကဆက်ပြီးပြောပြမှာပါရှင်
။ပညာရေးလိုအပ်ချက်လို့အမည်ပေးထားတဲ့စာမျက်နှာ85မျက်နှာပါအစိုးရခန်းစာမှာတော့ပညာသင်ကြားနိုင်မဲ့အခွင့်အရေးတွေကိုအပြည့်အဝအကောင့်ထဲပေါ်ဖို့နဲ့အကာအကွယ်ပေးဖို့ပြက်ကွက်နေတယ်လို့ထောက်ပြထားတာပါ။အစိုးရခန်းစားပါတွေ့ရှိချက်တွေဟာဆိုရင်နိုင်ငံပေါင်း40ကျော်မှလုပ်ခဲ့တဲ့သုတေသနပေါ်အခြေခံထားတာလည်းဖြစ်ပါတယ်။ HRW အဖွဲ့ရဲ့ကလေးခွင့်ရေးဆိုင်ရာသုတေသီအယ်လန်မာတင်နက်စ်ကတော့
We're talking about over 120 million children and adolescents.
ကျောင်းမတက်နိုင်ကြတဲ့ကလေးတွေနဲ့လူငယ်သန်း120ကျော်အကြောင်းကိုကျမတို့ပြောနေတာပါ။တကမ္ဘာလုံးတိုက်တန်တဲ့ခံမှန်းချက်အရဆိုရင်သူတို့တဲကတချို့ဟာကျောင်းတက်ခွင့်လုံးဝမရတဲ့အဖြစ်မျိုးနဲ့ကြုံရနိုင်တယ်လို့ဒီထဲမှာနိုင်ငံရေးဆန္ဒနဲ့လိုအပ်တဲ့အရင်းအမြစ်တွေအားနည်းနေတဲ့အတွက်ကြောင့်ကျောင်းထွက်ရတဲ့ main ကလေးက31တန်းကျော်လဲပါပါတယ်
။ကျောင်းမနေတဲ့ကလေးဦးရေ124တန်းရှိတယ်ဆိုတော့ကုလသမဂ္ဂရဲ့တရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းဟာလက်တွေမှာနဲပါကောင်းနဲပါနေနိုင်ပြီးအစိုးရတော်တော်များများကလည်းကျောင်းမတက်နိုင်ကြတဲ့ကလေးအရေအတွက်ဘလောက်ရှိသလဲဘာကြောင့်လဲဆိုတာတွေကိုတိတိကျကျအချက်အလက်မစုဆောင်းနိုင်ကြဘူးလို့လဲအယ်လမာတင်နက်စ်ကဆိုပါတယ်။ရုပ်ပိုင်းဆိုင်ရာထိခိုက်နာကျင်အောင်အပြစ်ပေးလို့ရှိတတ်တာနဲ့ပတ်သက်လို့လဲအစိုးရခန်းစာမှာဝေဖန်ထောက်ပြထားပြီးတော့ဒါဟာတိတ်ငဲအောင်လောက်ရရောက်တယ်လို့နှိပ်စက်ညှဉ်းပန်းရရောက်တယ်လို့လဲပြောဆိုထားပါတယ်။ဒီလိုလောက်ရက်တွေဟာတန်ဇန်နီးယားတောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုကပြည်내တော်တော်များများအပါအဝင်နိုင်ငံတွေမှာကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာလို့လဲပြောဆိုခဲ့ပါတယ်။ဒါအပြင်ပညာရေးနဲ့ပတ်သက်ပြီးနောက်ထပ်ပြဿနာကြီးတစ်ခုကတော့ငွေရေးချေးရေးအခက်ခဲလို့ Ellen Martinez ကထောက်ပြခဲ့ပါတယ်
။ School fees are an enormous barrier for millions of children. Most of the children we speak to who often
ကျောင်းစီတွေကလည်းကလေးသန်းပေါင်းများစွာအတွက်ကြီးမားတဲ့အတားအဆီးတစ်ခုပါ။ကျမတို့နဲ့စကားပြောခဲ့ရတဲ့ကလေးအများစုကဆင်းရဲတဲ့မိသားစုတွေကနေပောက်ဖွားကြသူတွေဒါမှမဟုတ်သူတို့ကြီးပြင်းခဲ့ရတဲ့ပတ်ဝန်းကျင်အခြေအနေရအများနည်းလူလောက်ခွင့်မရတဲ့ကလေးတွေဖြစ်ပါတယ်။ကလေးအခွင့်ရေးဆိုင်ရာဗရင်ဂျင်စာချုပ်နဲ့တခြားနိုင်ငံတကာသဘောတူညီချက်တွေကိုအစိုးရတွေအားလုံးကလက်မှတ်ရေးထိုးထားကြပေမဲ့လည်းကျောင်းစီမတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေကြရဆဲဖြစ်ပြီးဒါတွေကိုအခြေခံအစ်စ်မှကလေးကဖယ်ရှားပစ်ကြရမှာပ
ါမိန်းကလေးတွေဟာဆိုရင်လည်းပညာရေးမှာအတားအဆီးမျိုးစုံနဲ့ရင်ဆိုင်ကြရတယ်လို့ HRW ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်ဒီအတားအဆီးတွေထဲမှာကျောင်းဆရာတွေနဲ့ရွယ်သူယောက်ျားလေးတွေရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့အကြမ်းဖက်မှုတွေအပြင်အပြိုစင်ဟုတ်မဟုတ်ဆန့်သက်ခံရတာကိုဝင်ရှိမရှိမဖြစ်မနေစစ်ဆေးရတာတွေရာသီပေါ်ချိန်မှာတိုက်ခါရှိရှိထိမ့်သိမ့်ဖြည့်ရှင်းနိုင်မယ့်နေရာတွေမရှိတာအရွယ်မရောက်ခင်အိမ်အောင်ချပေးတာတွေလည်းပါဝင်ပါတယ် SDG လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရေရှည်ခံမဲ့ဖွံ့ဖြိုးရေးရည်မှန်းချက်အသစ်တွေအရ2032ကုန်နောက်ဆုံးထားကလေးအလုံးအတွက်ပြည့်ဝပြီးအဆင့်မီတဲ့ပညာရေးဖြစ်စေရမယ်လို့တောင်းဆိုထားတာပါအထက်တန်းပညာအဆင့်သင်ယူနိုင်ရေးဟာလည်းပထမဆုံးချိန်ကမ္ဘာဦးစားပေးကိစ္စရပ်တစ်ခုဖြစ်လာပါတယ်။ဒါပေမဲ့လည်း SDG မတိုင်ခင်ကတည်းကဒီဂရီကဝတ်တွေရှိခဲ့တယ်လို့လည်း Ellen Martinez ကဆိုခဲ့ပါတယ
်။ Almost all countries in the world have signed the United Nations Convention on the Rights of the Child with the exception of
American ပြည်တော်စုကလွဲလို့ကမ္ဘာနိုင်ငံအားလုံးနီးပါးဟာကုလသမဂ္ဂကလေးတငယ်အခွင့်အရေးဆိုင်ရာဗရင်ဂျင်ကိုလက်မှတ်ရေးထိုးထားကြပါတယ်။ဒီသဘောတူညီချက်အရမူလရန်ပညာကိုအခမဲ့နဲ့မသင်မနေရပြတ်ထန်းဖို့အတွက်ထည့်သွင်းထားတာပါ။ဒါအပြင်အထက်တန်းပညာသင်ကြားခွင့်နဲ့သက်ဆိုင်ရာတိုင်းပြည်တွေကအစိုးရအနေနဲ့လည်းအခမဲ့သင်ကြားနိုင်အောင်ကြိုးပမ်းဖို့ပြီးပါဝင်ပါတယ်
။ ချမ်းသာတဲ့တိုင်းပြည်တွေနဲ့ဝင်ငွေအလဲအလတ်ရှိတဲ့တိုင်းပြည်တွေမှာဆိုရင်လေလိန်လူချင်းစုံမတ်သူတွေနဲ့လိန်ပြောင်းထားတဲ့ကလေးတွေအပါအဝင်လူနည်းစုတွေဒုက္ခသည်တွေနဲ့ရွှေ့ပြောင်းအခြေချသူတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပညာရေးမှာအတားအဆီးတွေကိုဖန်တီးထားတယ်လို့လဲ HRW ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ပညာရေးခန္ဓာမှာကြုံနေရတဲ့ဒီလိုကိစ္စတွေကိုတော့ဇွန်လ23ရက်နေ့ကနေ16ရက်နေ့အထိနော်ဝေးနိုင်ငံမှာကျင်းပမယ်။ပညာရေးဆိုင်ရာကမ္ဘာပူးပေါင်းဆောင်ရွက်ရေးညီလာခံမှာဆွေးနွေးကြဖို့လည်းရှိပါတယ်ရှင်
။ဒါကတော့မနက်နာချမ်းပြပြသွားတာပါ။ဆက်လက်နားဆင်ရမယ့်သတင်းလွှာကတော့ဥရောပကဒုက္ခသည်တွေရဲ့နောက်ဆုံးခြေအနေဖြစ်ပါတယ်။ဂရိနိုင်ငံနဲ့ဘော်ကန်လမ်းကြောင်းတလျှောက်တိမ့်နေချီတဲ့ဒုက္ခတွေရွှေပြောင်းချေချသူတွေကိုစားဒီနှစ်ဆန်းမှာကုလသမဂ္ဂကဒေါ်လာတန်ပေါင်းများစွာတောင်းခံထားပေမဲ့အဲ့ဒီရန်ပုံငွေဟာမလုံလောက်တော့တာမို့ပြန်ပြီးသုံးသပ်ဖို့လိုအပ်နေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကပြောကြားလိုက်ပါတယ်။ဂျနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုဒေါက်ခင်မြတ်သက်ကပြောပြမှာပါရှင
်။ဂျန်ဂျရီလာရုံးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့နဲ့သူတို့နဲ့လက်တွဲပြီးဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့အစည်းပေါင်း60လောက်ကဒုက္ခသည်ရန်ပုံငွေဖြစ်နေဒေါ်လာသန်းပေါင်း955သန်းချထားပေးဖို့အတွက်ပန်ကြားခဲ့ကြပါတယ်။ဒီငွေဟာဂရိနဲ့ဘောကန်ဒေသမှာဒီနှစ်ကုန်တဲ့အထိကူညီထောက်ပံ့ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်လုံလောက်မှုရှိရမှာဖြစ်ပါတယ်။ဒီလိုပန်ကြားခဲ့ခြင်းကစပြီးကြီးမားတဲ့ပြောင်းလဲမှုတွေကိုတွေ့ကြုံခဲ့ကြပါတယ်။ဒါကြောင့်ကြုံလာရတဲ့အခြေအနေသစ်တွေပေါ်မှာမူတည်ပြီးဒေသရင်းဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာတုံ့ပြန်ဆောင်ရွက်ရမယ့်အစီအစဉ်ကိုပြန်လည်တုံ့တက်ဖို့အတွက် UNHCR ပြောခွင့်ရ William Spindler ကပြောပါတယ်။ဒီအခြေအနေသစ်တွေကတော့အနောက်ဘောကန်လမ်းကြောင်းတစ်လျှောက်ကနေဆက်တွေကိုပိတ်လာကြတာနဲ့ EU ဥရောပသမဂ္ဂနဲ့တူရကီတို့ကြားချုပ်ဆိုခဲ့ရတဲ့သဘောတူညီချက်တွေအသက်ဝင်လာတာဖြစ်ပါတယ်
။ The financial requirements to implement the plan have been adjusted to reflect the change in circumstances.
ဒီအစီအစဉ်ကိုအကောင့်ထည့်ဖော်ဖို့ငွေကြေးအရလိုအပ်ချက်ကိုပြောင်းလဲလာတဲ့အခြေအနေနဲ့ကိုက်ညီအောင်ညှိပေးရပါတယ်။လက်ရှိမှာ2016ခုနှစ်အတွက်ဒေါ်လာတန်ပေါင်း680လောက်လိုနေပြီးတော့အဲ့ဒီတဲက 328.8 တန်းလောက်ပဲရပါသေးတယ်
။ဒါကြောင့်ကွာဟနေတဲ့ငွေကဒေါ်လာတန်ပေါင်း340လောက်ရှိနေတယ်လို့လဲစပင်လာကပြောပါတယ်။အခုဒုက္ခသည်နဲ့ရွှေပြောင်းအခြေချသူတွေဂရိကိုရောက်လာတဲ့နှုံတိတိတသာရော့ကြလာပြီလို့ UNHCR ကပြောတာမို့ဒါဟာအနောက်ဘောကန်လမ်းကြောင်းတစ်လျှောက်မှာဒုက္ခသည်တွေရော့သွားပြီးဂရိနိုင်ငံထဲမှာဆက်ပြီးကြံ့ရင့်နေသူအရေအတွက်တိုးလာတာကိုပြနေတာပါဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေပေါင်း 58,000 ကျော်ကတော့အခုဂရိနိုင်ငံတလွှားပြန့်နှံ့ကုန်ကြပြီလို့လဲစပင်လာကပြောပါတယ်ဒါကြောင့် UNHCR နဲ့သူနဲ့လက်တွဲပြီးလှုပ်ဆောင်နေသူတွေကတော့သူတို့ရဲ့ထောက်ပံ့ကူညီမှုလုပ်ငန်းတွေကိုဂရိမှာရောက်နေသူတွေအတွက်နဲ့ဘောကန်အနောက်ပိုင်းကလူစုကိုအကာအကွယ်ပေးဖို့တွေကိုဦးတည်ပြီးဆောင်ရွက်နေပါတယ်လို့လဲပြောပါတယ်
Unmet needs remain significant as living conditions in the sites in Greece, both on the islands and in the mainland.
Greece မှာမပြည့်စုံမှုတွေအတော်ကိုများနေဆဲဖြစ်ပြီးတော့ကျွန်းတွေမှာပေါ်ရောပြည်မမှာပါရှိတဲ့စခန်းတွေကအခြေအနေတွေဟာအတော်ကိုဆိုးရွားနေပါတယ်။ဒါဟာလူတွေပြတ်သိမ့်နေတာနဲ့ဂရိပြည်မတွေကစခန်းတွေကိုအမြန်တက်တုပ်ရိုက်စောက်ခဲ့ရတာတွေကြောင့်ဖြစ်ပါတယ်
။တီးခြားလိုအပ်ချက်တွေကိုစီရှိကြတဲ့ဒုက္ခသည်တွေအများအပြားရှိနေပြီးဒီထဲမှာမိဘအုပ်ထိန်သူမပါတဲ့ကလေးတွေမိဘဆွေမျိုးတွေနဲ့ကွဲကွာသွားတဲ့ကလေးတွေကိုဝင်ဆောင်မိခင်တွေနှုတ်တိုက်မိခင်တွေတက်ကြီးရွယ်ဦးတွေနဲ့မတန်ဆွမ်းသူတွေပါနေတယ်လို့လည်းပြောပါတယ်အခုလိုသူတို့နေထိုင်ရတဲ့အခြေအနေတွေဟာဒုက္ခသည်အများအပြားကိုမှောင်ခိုရင်းနဲ့လူကုန်ကူးခွန်ရက်တွေပေါ်မှာအာကိုအာတာပြုလာစေတယ်လို့ဒါဟာသူတို့တပါအန္တရာယ်ရှိလာစေတယ်လို့လည်းစပင်လာကသတိပေးခဲ့ပါတယ်
တော်ခင်မြို့သက်ပြပြသွားတာပါရှင်မကြခင်မှာတော့အပတ်စဉ်ခဏတွေနဲ့အတူနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖို့ VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်ကြပါရှင
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com voaamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းတိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါ There are still ceilings to break for women and men for all of us but don't let anyone tell you
ဒါကတော့ American ပြည်ထောင်စုမှာပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်ဖို့တည်ကြနေတဲ့ American နိုင်ငံသား၏ဝန်ကြီး Hon Hillary Clinton ရဲ့မိဂွန်းနဲ့ပတ်သက်လို့အမျိုးသမီးကဏ္ဍမှာတင်ပြဖို့ရှိပါတယ်။နောက်တစ်ခါသိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန်းသာကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာနိုင်ငံမှာမျက်နှာသာရဖို့ဒေါအောင်ဆန်းစုကြည်ကိုတရုတ်ချင်းကစရဲကောင်းစင်နဲ့Wall Street Journal မှာဆာဗနီမာတာနီနဲ့မျိုးမျိုးတို့ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။တရုတ်နဲ့မြန်မာဆီအစိုးရတို့ရဲ့ဆက်သွယ်မှုပြည်ယုတ်တစ်ခုဖြစ်တဲ့ကျေးနီတူဖော်ရေးလုပ်ငန်းဟာ2012မှာရပ်ဆိုင်ခဲ့ပြီးဒေါန်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးအဖွဲ့ကဒေသခံတွေနဲ့ညှိနှိုင်းပြီးပြန်ပြောင်းပြုပြင်ခဲ့ပြီးတော့အခုခါမှာကျေးနီရယ်စတင်ထွက်နေပါပြီ။တရုတ်နိုင်ငံပိုင်းကျေးနီတွင်မန်နေဂျာဒေါန်ကသူတို့အခြေအနေကိုပြန်ပြောင်းပြီးချစ်ကြည်ရင်းနှီးမှုကိုဦးစားပေးလှုပ်ဆောင်တာအကျိုးရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဆီအစိုးရဟာတရုတ်နဲ့ခွာပြီးနိုင်ငံတကာတရားဝင်မှုရရှိရေးအတွက်နိုင်ငံသားဆက်ဆံရေးကိုဘောင်တိုးချက်ထွင်ခဲ့ရမှာမြန်မာနဲ့ဆက်ဆံရေးနှင်းကြသွားပြီးဒေါအောင်ဆန်းစုကြည်ရွေးကောက်ပွဲနိုင်လာတဲ့အခါတရုတ်တို့အတွက်မျှော်လင့်ချက်ဆန်းစစ်စေခဲ့ပါတယ်။အခုခါတရုတ်တို့ဟာမြစ်ဆုံရေကတာအပါအဝင်သူတို့စီမံကိန်းတွေအတွက်ဒေါအောင်ဆန်းစုကြည်ရဲ့ထောက်ခံမှုရအောင်တိုးမြင့်လှုပ်ဆောင်လာကြပါတယ်။မြန်မာအခြေခံအဆောက်အဦစီမံကိန်းတွေအတွက်2014မှာတရုတ်ရင်းနှီးငွေဒေါ်လာ56သန်းရှိခဲ့ရာက2016မှာဒေါ်လာ 3.3 ဘီလီယံအထိတိုးချက်လုပ်ဖို့စီစဉ်လာရပါတယ်။ရန်ကုန်မြို့ကအမျိုးသားဇက်ယုံနဲ့ကစားယုံတို့ကိုလည်းပြန်ပြင်ပေးဖို့ကြေညာခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အစီအဝါနဲ့မြန်မာတို့ရဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကိုရော့ကျစေပြီးနှစ်နိုင်ငံဆက်ဆံရေးခိုင်မာစေဖို့တရုတ်တို့ကဒေါအောင်ဆန်းစုကြည်ကိုကပ်ပောင်းနေကြတယ်လို့ဝါရှင်တန်အခြေစိုက်စတင်ဆန်ဘွာရာသုရေသနအဖွဲ့ကယွန်းဆန်းကဆိုပါတယ်။အမေရိကန်ကမြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ကိုဆက်လက်ထားရှိကြတာလည်းပဲတရုတ်တို့အတွက်အခါကောင်းဖြစ်စေတယ်လို့သူကဆိုပါတယ်။တရုတ်စီမံကိန်းတွေကိုမြန်မာပြည်သူတွေဆန့်ကျင်နေတဲ့ကိစ္စမှာအခြေခံဖြစ်တဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ပတ်ပြောက်သွားအောင်လှုပ်ဆောင်ဖို့ကြိုးစားမယ်ဆိုပြီးတော့ NLD အဖွဲ့ဝင်တချို့တရုတ်ခီးစဉ်တွင်မှအခိုင်အမာပြောကြားခဲ့ကြတယ်လို့ဆိုပါတယ်။ဒါကြောင့်တရုတ်တို့အတွက်အားတက်စရာဖြစ်နေပါတယ်။သို့တော်လည်းပဲဒီစီမံကိန်းတွေကိုတော့ဒေသခံပြည်သူတွေကဆက်လက်ဆန့်ကျင်နေရဆဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။အာဆီယံကိုအစိုးရသည့်ပြစ်မှတ်ထားတဲ့ဆွေးနွေးကောင်းစဉ်နဲ့သံသာအောင်ရေးသားထားတဲ့ဆောင်းပါးကိုတော့ Bangkok Post ကထုတ်လုပ်တင်ပြလိုပါတယ်။ NLD ရွေးကောက်ပွဲနိုင်ငံကနိုင်ငံသားရေးမူဝါဒဘယ်လိုဖြစ်လာမလဲဆိုတာစိတ်ဝင်စားစရာဖြစ်ခဲ့ပါတယ်။အထူးသဖြင့်တရုတ်နဲ့ American ဘယ်ဘက်ရင်းမလဲဆိုတာကိုအဓိကထားပြောဆိုကြပြီးမြန်မာနိုင်ငံကိုယ်တိုင်1998ခုကစပြီးပါဝင်ခဲ့တဲ့အာဆီယံအကြောင်းကိုတော့ဘာပြောသင့်ဆိုသမ်းမှမကြားရဖြစ်နေပါတယ်။မြန်မာပြည်ရဲ့ဒီမိုကရေစီလှုပ်ရှားမှုမှာအာဆီယံကတက်တက်ကြွကြွမရှိခဲ့တာကိုဒေါအောင်ဆန်းစုကြည်ဘဝင်မကြဘူးဆိုတာကတော့သိကြပါတယ်။အာဆီယံဟာမြန်မာပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့အစိုးရကိုသာအကာအကွယ်ပေးနေကြတာပါ။လူဦးရေသန်းပေါင်း600ကျော်ရှိနေတဲ့အာဆီယံဟာကမ္ဘာကုန်သွယ်ရေးကုန်ထုတ်လူရေးတွေမှာစူးစိရက်တည်ဖို့ကြိုးစားနေတာပါ။နိုင်ငံရေးအဖြစ်လဲအာရှအရှေ့အာရှဆွေးနွေးပွဲတွေမှာထိရောက်မှုရှိအောင်ဩဇာရှိအောင်ကြိုးစားနေကြတာပါ။ဒါကြောင့်မြန်မာနိုင်ငံအနေနဲ့အာဆီယံကိစ္စတွေမှာပုံပြီးတော့တက်တက်ကြွကြွပါဝင်သင့်ပါတယ်။အာဆီယံစုစည်းညီညွတ်ရေးအတွက်ယခင်အစိုးရထားရခဲ့တဲ့အလံကိုဆက်လက်သယ်ဆောင်ဖို့လိုအပ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဒါမဲ့ဒီဇင်ဘာလတနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကန်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါ။စင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်စသည်အားဖြင့်အခုလာမယ့်စနေညတရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်ဒီဒီမနဲ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ d o 2S-W-A-L-L-O-W, swallow ga, myo cha ra, so ro za kwaith hun ye thai yai dibe ga, myo cha ya khit da bo shin. Di niya ma tamma a phin no myo cha ya khit da ha asa asa phit bi me lu le, idiom so re the white dibe ga ro, lu tu ni ne lek khan bu khet khe da go so lo da phit ba de. Di thong ne pat de lu, George Grove pi de uma go na sin ji cha ya aw.
It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေးမယ်လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံမှုခက်ခဲတာကို idiom အသုံးရဘယ်လိုပြောမလဲ
hard to swallow
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်အတွက်ခုတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်မှာပါAmerican နိုင်ငံသား၏ဝန်ကြီးဟောင်း Hillary Clinton ဟာ American နိုင်ငံမှာ Democratic Party ရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်ဖို့အတွက်တေချာနေပြီဖြစ်တာမို့ဒါဟာသမိုင်းမှတ်တိုင်တည်ရလဲဖြစ်ပါတယ်။သမ္မတ Obama ကလည်းသူ့ကိုထောက်ခံကြောင်းမေးခွန်းပြောကြားခဲ့တယ်လို့သူသမ္မတလောင်းဖြစ်ဖို့တေချာသွားစေတဲ့ပနာမရွေးကောက်ပွဲတွေအပြီးအင်္ဂါနေ့ကပြောကြားခဲ့တဲ့ Hillary Clinton ရဲ့အောင်ပွဲခံမေးခွန်းနဲ့ပတ်သက်ပြီးတော့ဒေါ်လာလတန်းကအမျိုးသမီးကဏ္ဍမှာတင်ပြမှာပါရှင
် I want to congratulate Hillary Clinton on making history as the presumptive Democratic nominee for President of the United States. Look, I know how hard this job can be. That's why I know Hillary will be so good at it.
American ပြည်ထောင်စုရဲ့ Democrat Party သမ္မတလောင်းဖြစ်ဖို့စေချာနေပြီဖြစ်တဲ့ Hillary Clinton ကိုကျွန်တော်ဒီကနေ့ချီးကျူးဂုဏ်ပြုလိုက်ပါတယ်သမရယာရုဟာဘလောက်ခက်ခဲသလဲဆိုတာကိုကျွန်တော်နားလည်သဘောပေါက်ပြီးဖြစ်တဲ့အတိုင်းဒီယာရုအတွက်ဟီလီရာအဆင့်တော်ဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။တကယ်လည်းပဲဒီယာရုအတွက်သုတဲ့ပုံပြီးအရင်ချင်းပြည့်တဲ့လူမရှိဘူးလို့လည်းကျွန်တော်ယူဆပါတယ်။ဒီယာရုကိုထိထိရောက်ရောက်တာဝန်ထမ်းဆောင်ဖို့သူ့မှာစတိရှိပါတယ်။ယုံကြည်ချက်ရှိတယ်။စိတ်စေတနာမှန်ကန်တယ်။ဒါကလည်းသူနဲ့ကျွန်တော်အချိန်20ရောစကားစစ်ထိုးပြီးခဲ့တဲ့အတွေ့အကြုံရအခုလို့ပြောနိုင်တာဖြစ်ပါတယ်။
အဲ့ဒါကတော့အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာဖို့နှိစလာပြီလို့ဆိုနိုင်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကအင်္ဂါနေ့ကပြည်내အကျိုးရွေးကောက်ပွဲတွေအပြီးဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်ဖြစ်ဖို့တေချာတဲ့အဖြစ်ထွက်လာပြီးတဲ့နောက်သမ္မတဥပမာကဇွန်လ9ရက်နေ့ကသူ့ကိုထောက်ခံတဲ့ကြောင်းဗီဒီယိုကတစ်စီးတရားဝင်ကြေညာသွားခဲ့တာပါမစ္စဥပမာချီးကျူးခဲ့တယ်လို့ဟီလရီကလင်တန်အနေနဲ့သမရယာဒူတွေအရေးအချင်းအပြည့်အမြဆုံးပုံကူဖြစ်ပါသလားပင်ဆယ်ဗီးနီးယားပြည်နယ်ကသမိုင်းသူတည်သည့်ဒေါ်ဖြူဖြူရဲ့တုံသက်ချက်က
ဟီလီကလင်တန်ရဲ့အရေးချင်းနေပေါ့နော်သူကသူ့ရဲ့ခင်မွန်းဘီလ်ကလင်တန်သမရဖြစ်တဲ့အချိန်မှာနော်သူကသမရကတော့ဖြစ်ပြီမဲ့လေအဲ့ချိန်မှာသူကကျမရေးပြူးပြူးဆောက်ဆောင်ရင်းနဲ့ပတ်သက်ပြီးတော့လေနော်ဥပဒေတစ်ခုကိုဖြစ်ဖို့အတွက်အဖို့တင်းနိုင်တာကိုသူလုပ်ခဲ့တယ်နော်နောက်တစ်ခုကသူအတမဆောက်ကြော်ဘွားအနေနဲ့သူကပီကင်းကိုသွားပြီးအမျိုးသမီးညီလာခံမှာလဲအမျိုးသမီးအခွင့်အရေးဟာလူအခွင့်အရေးပါပဲလူအခွင့်အရေးနဲ့အမျိုးသမီးခွင့်အရေးအတူတူပါပဲဆိုပြီးတော့ Women's Rights is no human rights လို့ပြောခဲ့တယ်နော်တကဘာလုံးအမျိုးသမီးတွေကြမှာပြောခဲ့တယ်နောက်ခုသူဒီနယူးယောက်နော်အထက်လွှတ်တော်နော်အမတ်အနေနဲ့ဝင်ရောက်ရွေးပြန်ပြီးတော့နေရတဲ့အခါမှာလဲလွှတ်တော်မှာလဲသူကနော်ဒီနိုင်ငံခြားဆက်ဆံရေးကော်မတီမှာလဲသူပါတယ်နောက်တစ်ခုကလဲနဲ့ကန်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီမှာလဲပါတယ်တွေ့ကြောင်ဒီခုလို2016မှာတမထအလောင်းနေနဲ့ဖြစ်တဲ့အခါမှာတကယ်လို့ဒါသူတမထဖြစ်သွားမယ်ဆိုရင်အမေရိကန်နိုင်ငံတစ်ခုလုံးရဲ့ကာကွယ်ရေးကိုကုတ်ကဲတဲ့ဦးစီးမှုနေရအနေနဲ့ Cabinet in Chief ပေါ့နော်နေနဲ့သူကလွယ်လွယ်ကူကူအဲ့တာဝန်ကိုထမ်းဆောင်နိုင်မယ်လို့ကျွန်မကယုံကြည်တယ်နော် Barack Obama ဘာလို့သွားတွေ့လဲဆိုရင်ဒီ Hillary Clinton ရဲ့အရေးချင်းကဘာလဲဆိုတော့သူက issue တိုင်း issue တိုင်းအမေရိကန်နိုင်ငံရဲ့စီးပွားရေးပညာရေးကျန်းမာရေးလူမှုရေးအမျိုးသမီးရေးအရာကလေးသူငယ်ရေးအရာเนาะအားလုံးကိုနိုင်ငံသားဆက်ဆံရေးဘယ်ကောင်းစင်မဆိုရင်သူကအသေးစိတ်တည်တယ်သူအမြင်တိုင်းကလည်းအကောင့်ထဲပေါ်နိုင်တဲ့အမြင်တွေဖြစ်တယ်ဆိုတာ Obama ကသွားပြီးတွေ့လေနောက်တမန် Obama ကသူတမန်ဖြစ်တဲ့ခါမှာ Hillary Clinton ကိုတခါလေကျမတို့အေးရှိမှာသူ vice president မြားပေးမလားဆိုကျမတို့တွေးခဲ့ပါတယ်ဒါပေမဲ့တမဟာအိုဘားမားသူ့ရဲ့အရေးချင်းကိုတည်တယ် Hillary Clinton ကိုသူ vice president မပေးတာဘာလို့လဲဆိုတော့တနေ့ကျရင် Hillary Clinton ကိုတိုင်တမဟာဖြစ်နိုင်တယ်ဆိုတာအရေးချင်းတည်တဲ့အတွက်ကြောင့် Hillary Clinton က vice president မပေးဘဲနဲ့ Hillary Clinton ကိုတမဟာတိုင်းတမဟာတိုင်းမှာအရေးချင်းတစ်ခုအနေနဲ့ရှိတဲ့ရှိတိုက်တဲ့နိုင်ငံခြားရေးအတွေ့အကြုံနိုင်ငံခြားရေးဝန်ကြီးရာတွေကိုပေးလိုက်တယ် Hillary Clinton အမှနိုင်ငံခြားရေးရာလက်ထံတဲ့အခါမှာသူဟာကမ္ဘာအရရကိုခီးပေါင်းများစွာသွားပြီးနိုင်ငံတကာပေါင်းများစွာကိုသူတွားခဲ့တယ်။တွားပြီးအခက်ခဲပေါင်းများစွာကိုအစ္စရေးနဲ့အာရဗ်နဲ့အစ္စရေးပြဿနာတွေမှာလည်းရှေ့ရှင်းနိုင်ဖို့အတွက်အချိန်မှန်များစွာသူစူးစမ်းခဲ့တယ်။ဒီ Middle East ကိစ္စမှာလည်းအီရန်နဲ့ပတ်သက်တဲ့ Middle East ကိစ္စတွေမှာလည်းဝင်စူးစမ်းခဲ့တာတွေ့တယ်။အထူးသဖြင့်ကျမတို့မြန်မာနိုင်ငံဒီမိုကရေစီနော်ရဖို့အတွက်ကိုချီလန်းလှမ်းဖို့အတွက်ကိုအဲ့အတွက်မှာလည်းသူတောက်ကူပြီးဒီမိုကရေစီရှိလာဖို့ကျမတို့မြန်မာနိုင်ငံကိုအဲ့လမ်းစာတွေကိုလည်းသူအများကြီးထောက်ပံ့ခဲ့တယ်ထောက်ပံ့ရင်တော့မကဘူးတမရအိုဘားမားနှစ်ကြိမ်တိုင်တိုင်ကျမတို့နိုင်ငံကိုလာဖို့ခကြီးကိုလည်းလမ်းစာသူထွင်ခဲ့တာတွေ့တယ်နော
် Hillary Clinton အင်းနေနဲ့သူပြိုင်ပေ Vermont ပြည်နဲ့အထက်လူတော်မှ Bernie Sanders နဲ့အချိတ်အင်းနဲ့မဲဆွေလှုပ်ရှားခဲ့ရပြီးနောက်အင်္ဂါနေ့ကနောက်ဆုံး6ပြည်နဲ့အကြိုရွေးကောက်ပွဲရလဒ်တွေထွက်ပေါ်ခဲ့ပြီး Democrat Party ရဲ့တမရကိုယ်စားလှမ်းဖြစ်ဖို့တေချာခဲ့တဲ့အတွက်ကြောင့်လေအဲ့ဒီနေ့ည9နာရီကနယူးယောက်မှာသူ့အောင်ပွဲခံမိကွန်းကိုပြောကြားခဲ့တာဖြစ်ပါတယ်။1989ခုနှစ်ကစလို့အမေရိကန်နိုင်ငံမှာအမျိုးသားသမ္မတ44ဦးတို့ထမ်းဆောင်ခဲ့ခြင်းဖြစ်အခုတခါမြို့ပြည်သူသမ္မတဖြစ်လာဖို့နီးစပ်လာတဲ့အတွက်ကြောင့်တမိုင်းမှတ်တိုင်သည့်ထူနိုင်ခဲ့ပြီဖြစ်တယ်လို့ Hillary Clinton ကသူ့ရဲ့အောင်ပွဲခံမိကွန်းမှာပြောခဲ့ပါတယ်
။ Thanks to you we've reached a milestone.The first time in our nation's history that a woman will be
ကျမတို့အနေနဲ့တမိုင်းမှတ်တိုင်ထူနိုင်ခဲ့ပါပြီကျမတို့နိုင်ငံမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုအနေနဲ့သမရလောင်းအဖြစ်အမည်တင်သွင်းခံရတဲ့သူဟာအမျိုးသမီးတူဖြစ်လာပါပြီအဲ့ဒီအောင်ပွဲဟာလူတူတယောက်ရဲ့အောင်ပွဲတော့မဟုတ်ပါဘူးဒီလိုအခြေအနေမျိုးဆက်ရအောင်ကြုံကန်ဆွတ်လွတ်အနစ်နာခံခဲ့တဲ့မျိုးဆက်ပေါင်းများစွာကအမျိုးသမီးနဲ့အမျိုးသားတွေရဲ့ကြိုးပမ်းမှုကြောင့်ဖြစ်ပါတယ်လို့လည်း Mrs. Clinton ကသူ့ရဲ့မိကွန်းမှာပြောကြားခဲ့ပါတယ်။ဒါအပြင်အခုလိုသူ့အနေနဲ့သမိုင်းမှတ်တိုင်တင်နိုင်တဲ့ရုန်းကန်မှုဟာလေကွယ်လွန်လေပြီဖြစ်တဲ့သူ့မိခင် Dorothy Howell Rodham ရဲ့သွန်သင်ဆုံးမမှုကြောင့်ဖြစ်တယ်လို့သူကမိကွန်းမှာထောက်ပြခဲ့ပါတယ
်။ I learned this a long time ago.From the biggest influence in my life, my mother. She was my rock from the day I was born.
ဒီလိုစိတ်ဓာတ်ကိုကျမဘုရားမှာငငယ်ကလေးကကျမမိခင်ကသွန်သင်ဆုံးမခဲ့တာကြောင့်ရခဲ့တာပါ။သူဟာကျမရဲ့ဘုရားမှာကျမမွေးကလေးကစလို့သူကွယ်လွန်တဲ့နေ့အထိအမြဲယက်တီပေးခဲ့တာဖြစ်ပါလေ။ကျမမိခင်ကငယ်စဉ်ကစွန့်ပစ်ခြင်းခံခဲ့ရတယ်။သူများမတရားနှိမ်ချဆက်ဆံခြင်းခံခဲ့ရတယ်။ဒါပေမဲ့လေသူက나ကြီးတဲ့စိတ်ဘဝကိုအရှုံးပေးတဲ့စိတ်မရှိခဲ့ပါဘူးဘဝမှာသူများကျွတ်တွေတည်ပိုးပေးရမယ်ဆိုတာကိုကျမမိရင်ကယုံကြည်ခဲ့တာဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်ဒါအပြင်ခုလိုပထမဦးဆုံးအမျိုးသမီးသမရဖြစ်လာဖို့အခြေအနေနှိစလာတဲ့နဲ့ပတ်သက်လို့မျက်မှောက်မှာဖန်မျက်နှာချက်တွေရှိနေပေမဲ့လို့လေဒီနိုင်ငံကြီးမှာဖြစ်ချင်တာကိုကြိုးပမ်းရင်မရနိုင်တာဘာမှမရှိဘူးလို့ Mrs. Clinton ကပြောခဲ့ပါတယ
် There are still ceilings to break for women and men for all of us but don't let anyone tell you that great things can't happen in America
မြို့မီးတွေကျမတို့အားလုံးအတွက်ဖာမျက်နှာချက်တွေကတော့ရှိနေမှာပါဒါပေမဲ့ American ပြည်ထောင်စုမှာမြင့်မားတဲ့ရည်မှန်းချက်ထားရင်မဖြစ်နိုင်ဘူးလို့ဘယ်သူကမှလာပြီးပြောတာကိုမခံပါနဲ့အတားစီးတွေကိုကြော်လွှားနိုင်မယ်တန်းတူညီမျှမှုဟာအဆုံးမှာအနိုင်ရရှိမှာပါကျမတို့နိုင်ငံရဲ့သမိုင်းဟာတခါတရံတိုးတက်မှုနှေးကွေးပေးမယ်လို့လေ ညူးဆက်ပေါင်းများစွာအမေရိကန်နိုင်ငံသားတွေရဲ့မလျှော့တဲ့စွဲလုံနာကြောင့်ခုဆိုကျမတို့ဟာသမိုင်းဆာမျက်နှာသိရေးနိုင်ခဲ့ပါပြီလို့မစ္စစ်ကလင်တန်ကသူ့မိကွန်းမှာထည့်သွင်းပြောကြားသွားပါတယ်။ခုလိုဟီလရီကလင်တန်ပြောကြားခဲ့တဲ့သူ့ရဲ့အောင်ပွဲခံမိကွန်းနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့အမြင်ကဘယ်လိုရှိပါသလဲ။သမိုင်းတူသေးသည့်ဒေါ်ဖြူဖြူရဲ့ပြောကြားခြင်းနဲ့တူဒီသတင်းပိုင်ရဲ့မြေသူများကန္တာကိုညီကုန်းချုပ်အပ်ပါလေရှင်
။သူ့တယောက်တက်ကိုသူကပြောတာမဟုတ်ဘူး။သူကအမေရိကန်နိုင်ငံမှာရှိတဲ့เนาะတမောင်းမျိုးစာ main ကလေးတွေเนาะဒဲမှာเนาะချင်းနေကိုတနေ့တမရဖြစ်ချင်းနေဆိုရင်ကိုကသေးချာစိတ်ကူးကြီးကြီးမမကြီးခဲ့တယ်ဆိုရင်အဲ့စိတ်ကူးကိုအကောင့်ထဲပေါ်နိုင်တယ်ဆိုတာကိုသူကတရကပြလိုက်ပါတယ်ဆိုသူကထုတ်ပေါ်ပြောတယ်เนาะနောက်တစ်ခုကကျမဘာသဘောကျလဲဆိုရင် तू ကမိခင်ကို तू အမြဲပဲ तू ဦးစားပေးကြတယ် तू မိခင်ကသူ့ပြစ်ခံရတဲ့เนาะ abandoned child ပေါ့เนาะဖြစ်ပေမဲ့လေเนาะဆင်းရဲတဲ့ဘဝမှာနေခဲ့ပေမဲ့ तू အမိဟာဒီပညာရေးကိုရအောင်လုပ်ပြီးတော့ကိုကိုကိုတိုးတက်ကြီးပွားအောင်လုပ်ခဲ့တယ်အဲ့ဒါကြောင့် तू တမီးလေးကိုလည်းဘာပြောခဲ့လဲဆိုဟီလီချင်းတင်ကိုလည်းဘဝမှာเนาะကိုဟာအောင်မြင်မှုတန်တိုင်ကိုစူးစမ်းပြီးလှမ်းတက်တဲ့အခါမှာတခါကလေးကျရင်လည်းအမှတ်မတင်ပဲနဲ့ပြုတ်ကျရင်ပြုတ်ကျမှာပဲစူးစမ်းစူးစမ်းရင်အမှတ်မတင်ပဲပြုတ်ကျပြီမယ်အဲ့ဒါကိုစိတ်အားငယ်နဲ့เนาะပြန်ပြီးတော့အဲ့ကိုလိုချင်တဲ့လမ်းကိုတလမ်းပြီးတလမ်းမပြုတ်ကျအောင်ထိတ်ဆုံးရအောင်လှုပ်လို့ရတယ်သူ့အမေကပြောတာပဲကျွန်မအဲ့ဒါလေးသဘောကျတယ
်ဒါကတော့အမျိုးသမီးခဏကိုဒေါ်လာလာတန်းကတင်ဆက်ခဲ့တာပါရှင်အခုဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာကနောကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်ဒီတစ်ပတ်အစီအစဉ်မှာလူနေဖို့အတွက်မသင့်တော်တဲ့အန္တရာယ်ရှိတဲ့နေရာတွေအကြောင်းသိပ္ပံနည်းကြပြောပြပေးမဲ့သူကတော့စင်ကာပူနိုင်ငံကဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအရာရှိဦးရင်းနေပါလူသက်တချောင်းဆုံးပါနိုင်တဲ့အထိအန္တရာယ်ပေးနိုင်တဲ့တွေကို confined space လို့ခေါ်ပါတယ်။ဒီနေရာတွေကဘလူနေရာမျိုးတွေပါလဲ
။ရေတွင်းတို့အင်နာတွင်းတို့လူမနေတဲ့ရောက်ခန်းတို့တော့လိုင်ကူတို့စတာတွေကို confined space လို့ခေါ်ပါတယ်ခင်ဗျ။ confined space ဆိုတာက not fit for occupancy လူနေဖို့လို့မတင်တော်တဲ့နေရာအလုပ်လုပ်ဖို့လို့မတင်တော်တဲ့နေရာတွေကို confined space လို့ခေါ်ပါတယ်။ confined space အဓိကပြဿနာတွေထဲမှာဟိုကအောက်ဆီဂျင်နည်းတဲ့ဟာပေါ့အဲနည်းတဲ့ဟာအဓိကပြဿနာပါအဲ့တော့ confined space တဲ့ဝင်လို့ရှိရင်ဒီအတိုင်းရမ်းပြီးတော့ဝင်လို့ရှိရင်လူသေးတဲ့အထိပြတ်တက်ပါတယ်အလုံးမတန်အနေအများပါတယ်ခင်ဗျာ
ဒီလိုနေရာမျိုးတွေကိုဘာကြောင့်လူတွေသွားမိတာပါလဲ
ပြီးခဲ့တဲ့နှစ်2005 Capacels မှာ demo ကအရေးကြီးလို့ထွက်မလို့လုံနေတော့ demo tank နဲ့ကိုဝင်ပြီးဆင်းပြီးစစ်ထားမှာအဲ့မှာတယောက်သေးတယ်တယောက်ကဒီကနေ့ဖြစ်ပြီးတော့သူသေးတော့မသေးဘူးပေါ့နော်ပြန်ပြီးတော့ကောင်းလာပေါ့ဆင်းုံရောက်သွားတဲ့အခါကျတော့အမိုင်းမှာလည်းပဲပြီးခဲ့တဲ့နှစ်တွေတော့အညာဘက်မှာအင်နာရင်းဆင်းပြီးတော့ဆင်းရင်းနဲ့လူ9ယောက်တခါလေးတည်တယ်။နောက်မိထီလာဘက်မှာလည်းအင်နာချင်းဆင်းပြီးဆင်းရင်းနဲ့တားဖတ်3ယောက်တည်တယ်။တစ်မကြသေးခင်ကရခိုင်ဘက်မှာရေရင်းဟောင်းတွေကိုဆင်းပြီးဆင်းရင်းနဲ့လူ9ယောက်တည်တာဖြစ်တယ်။နောက်ပြီးခဲ့တဲ့နှစ်ပတ်လောက်ကပဲခူးဘက်မှာအလိုပဲရေရင်းနဲ့ဆင်းဆင်းရင်းနဲ့တားမိတားဖတ်2ယောက်လောက်တော့လုံးတည်တည်တဲ့ကိစ္စမျိုးတွေတွေ့တယ်ပေါ့နော်။အဓိကကတော့ကဘက်ဖက်စ်မှာတည်သွားတဲ့ခါကျတော့သူတို့ကတင်းမောအရေးကြီးနေခါကျတော့ဒီခွင့်ပြုမိန့်နေယူမယ်တော့လိုအပ်တဲ့အစီအမံတွေပါလေလုပ်မယ်ဆိုလို့ရှိရင်တက်ပြီးကြားတဲ့ခါကျတော့သူတို့ကအဲ့ဒီဟာကိုမစောင့်ညံမနဲ့ဒီစီကံကိုဖောက်ပြစ်ပြီးတော့ဝင်ပြီးလုပ်တဲ့ခါကျတော့တည်တာပေါ့နော်ဒီမှာမှကျတော့ဒီလိုလိုအပ်ကောင်းမှဘလူးမမတည်ဘူးဘလူးမမတည်တဲ့ခါကျတော့ရမ်းပြီးတော့ဆင်းလုပ်တယ်ဆင်းလုပ်ပြီးတော့အဲ့လိုတည်တယ်ဆိုတော့ဖြစ်တာပေါ့စကူမှာတော့စီမစီကံဥပဒေတွေရှိတယ်လိုအပ်မယ်ဘလူးလိုအပ်မလို့ဆိုလဲအတိအကျသတ်မှတ်ထားတဲ့ဟာတွေရှိတယ်အဲ့ဒါကိုမလိုက်နာလို့တည်တာ
ဒီနေရာမျိုးကဘာကြောင့်အန္တရာယ်ရှိတာပါလဲ
confined space တဲ့မှာရှိတဲ့အဓိကအန္တရာယ်ကတော့ atmospheric hazard လို့ခေါ်ပါတယ်အဲ့ဒါတော့လေရုနဲ့ပတ်သက်နေဟောလေရုထဲမှာပထမတစ်ခုကအောက်ဆီဂျင်နည်းတဲ့အန္တရာယ်နောက်တစ်ခုကအောက်ဆီဂျင်များတဲ့အန္တရာယ်နောက်တစ်ခုကအဆိပ်ငှို့တွေရှိနေတဲ့အန္တရာယ်နောက်ပြီးတော့မီးလောင်တဲ့အန္တရာယ်နောက်ပေါက်ကွဲစေတဲ့တံခိုးတွေရှိနေတဲ့အန္တရာယ်ပေါ့အဲ့ဒီဟာတွေက atmospheric hazard ပါတခြား physical hazard တို့chemical hazard တို့ mechanical hazard တို့အများကြီးရှိပါဒါပေမဲ့အဓိကပြရတဲ့အကြောင်းကတော့ atmospheric hazard ပါအ
ဲ့ဒါရှိဖို့အတွက်လိုအပ်တဲ့သန့်စင်တဲ့လေပမာဏကိုလျော့ပါစေတဲ့ညဉ့်ညမ်းစေတဲ့အချက်တွေကိုကြည့်အောင်ပါအ
ောက်ဆီဂျင်လျော့နေတဲ့ကိစ္စကဘာကြောင့်လဲဆိုလို့ရှိရင်ဒီအဆောက်အဟောင်းတို့အဲ့လိုရေရင်းပြတ်တို့အင်နာဂျင်တို့ထဲမှာကမ
မကောင်းတဲ့အငြင်းကြီးတွေရှိတယ်ရှိတဲ့အခါကျတော့အဲ့ဒါတွေကိုဘက်တီးရီးယားတွေစားတယ်စားတဲ့အခါကျတော့သူတို့အငြင်းကြီးတွေထုတ်လိုက်တဲ့အခါကျတော့အဲ့ဒါနေဓာတ်ငွေတွေထွက်လာအောင်အဲ့အငွေတွေကအောက်ဆီဂျင်နေရာမှာအစားယူလိုက်တဲ့အခါကျတော့အောက်ဆီဂျင်ယိုနေတာဖြစ်လာအောင်အဲ့ဒီအခါကျတော့လေထူထဲမှာရှိရမယ့်အောက်ဆီဂျင်ကပုံမှန်အားဖြင့်21%ရာခိုင်နှုန်းပေါ့ 20.9% ရှိပါတယ်တကယ်၍အဲ့အောက်ဆီဂျင်ကတဖြည်းဖြည်းနဲ့နည်းသွားတဲ့အခါ 90.5 အောက်ကိုရောက်သွားတဲ့အခါအသက်အန္တရာယ်ဖြစ်တဲ့အထိကိုအနေများပါတယ်တော့တဖြည်းဖြည်းနည်းလာတဲ့အခါမှာ1900ကျော်ရောက်တဲ့အခါကျတော့ခေါင်းတွေမူးလာတယ်အသက်ရှူကကျက်လာတယ်အောက်ဆီဂျင်ဆရာကန်တော့ရောက်လာတဲ့အခါမှာနှာခမ်းတွေပြားလာမယ်တော်တော်ကြီးအသက်ရှူရတာအဆင်မပြေဖြစ်လာမယ်တော့ချောကန်တော့ရောက်တဲ့အခါမှာမူးမိသွားတဲ့အထိနောက်ဆုံးအသက်ဆီးတဲ့အထိအသက်တည်တဲ့အထိဖြစ်သွားပါတယ်အော်ဆီဂျင်ညာတဲ့ပြည်သနာကတော့တောင်းတောင်းဖြစ်ခဲ့ပါတယ်အဲ့ဒါကတော့ဟိုနဲ့ gas နဲ့လှုပ်လှုပ်တဲ့နေရာမှာအော်ဆီဂျင်အိုးကနေပြီးတော့ gas တွေထွက်လာပြီးတော့အော်ဆီဂျင်ပို့ဦးတော့များတဲ့အနေရပေါ့နော်အဲ့တော့အော်ဆီဂျင်များလို့ရှိရင်လည်းအော်ဆီဂျင်က 23.5% နဲ့ကျော်လို့ရှိရင်ရောင်းထုတ်ရအလုံးမိလောင်လွဲပါတယ်အဲ့ဒါဒုတိယပြည်သနာပေါ့အခုဘဝမှာဖြစ်နေတဲ့ပြည်သနာကတော့အော်ဆီဂျင်ယိုနေတဲ့ပြည်သနာပါခုနကပြောတဲ့အင်နာဂျင်နဲ့ကိုဆင်းပြီးတော့တည်တဲ့ဟာကဘာလို့လဲဆိုတော့အင်နာဂျင်နဲ့မှာကမစင်းနေပင်ပုတ်တွေပြည့်နေတဲ့ခါကျတော့အဲ့ဒီကနေပြီးတော့မီသိန်းတောင်းဝင်တွေဖြစ်ပါတယ်။ဟိုမီသိန်းတောင်းဝင်ကနေရာယူလာတဲ့ခါကျတော့အောက်ဆီဂျင်ကတခြားကိုရောက်သွားတာပေါ့နော်။အဲ့တော့အဲ့ဒီနေရာမှာမီသိန်းတောင်းဝင်တွေနဲ့ပြည့်နေတဲ့အောက်ဆီဂျင်မရှိဘူးဆိုတော့အထက်ကိုဆင်းသွားတဲ့လူကအောက်ဆီဂျင်မရဘဲနဲ့တည်တာပါ
။ဒီအန္တရာယ်တွေကိုဘယ်လိုကာကွယ်နိုင်ပါသလဲ
။မတုံးတာကြားတဲ့ရေပင်ပြတ်တို့တော့အင်နာဂျင်ကိုဆင်းတော့မယ်ဆိုလို့ရှိရင်ပထမလေကောင်းလေတန်းရအောင်ရေလုဖို့လိုပါတယ်။ကြေးလေကောင်းလေးတန်းရအောင်မလုပ်နိုင်အောင်ဆိုရင်တော့မှအောက်ဆီဂျင်ဘလော့ရှိမှမရှိမှောင်မသိနိုင်တဲ့အခါကျတော့ထဲကိုဆင်သတိဝိညာဉ်နဲ့ဆင်းဖို့လိုပါတယ်။ကိုယ်မှာပစိုးလိုဟာမျိုးနဲ့တိုင်းပြီးတော့အပေါ်ဘက်ကလူနှစ်ယောက်သုံးယောက်လောက်ကလူတစ်ယောက်ထိုင်တာယုံကျိုးနဲ့ချီပြီးတော့သူ့ကိုဆင်းမိုင်ဆောင်နေမယ်။ဟုတ်ကဲ့ပြီသူကမုန်းလာမယ်အသက်ရှူကကြက်လာမယ်ဆိုလို့ရှိရင်အ мян ဆွဲတင်လို့ရှိရင်ဘာမှမဖြစ်နိုင်ပါဘူး။အဲ့လိုမသိတဲ့အခါကျတော့လူတွေကအဲ့လိုအကောက်ွယ်မလုပ်ဘူးဒီတိုင်းဆင်းသွားတယ်ဆင်းပြီးတော့အထက်မှာလဲကြသွားတယ်ဆိုတော့နောက်တစ်ယောက်ကထပ်ပြီးတော့ဆင်းလိုက်တယ်ဘာဖြစ်လို့လဲဆိုပြီးတော့သူကထပ်ပြီးတော့လဲကြတယ်နောက်တစ်ယောက်ကထပ်ဆင်းတယ်ဆိုတော့အဲ့လိုနဲ့လူတွေအမြုံနဲ့ပြေးရတာပါအဓိကတော့ဘူးဒရာနဲတာပေါ့လေဒီလိုလို့အကောက်မှမသိတာပေါ့ကောင်းတာကတော့ဒီဟာတွေကအမြင်များတယ်ဆိုတော့သိအောင်လုပ်ဖို့လို့အသိပညာပေးဖို့ပါပဲနံပါတ်၁ကအဲမြို့မှာပဲဖြစ်ဖြစ်တောမှာပဲဖြစ်ဖြစ်လူတွေအဲ့လိုမျိုးအသိပညာပြီးဟော့ပွဲပွဲတွေလုပ်မယ်ဒီလိုရေရင်းပြတ်တူအင်နာဂျင်းနဲ့တို့နောက်ဆုံးပိတ်ချင်းမြောင်လို့အောင်မျိုးတောင်းမှာအနေရှိပါတယ်အဲ့လိုကိုယ်တည်းတို့သွားလို့ရှိရင်ရမ်းမသွားပဲနဲ့သတိပညာနဲ့သွားကြဖို့ပေါ့နော်နော်ကျွန်တော်ဒီမှာတဲ့တိတ်မကြခင်ကလာတော်မှာတော့ combined space assessor ဆိုတာမျိုးကြီးဖြစ်လာနေပါလိမ့်မယ်။ combined space assessor အဲ့ဒီလိုရေရင်းပြတ်တူ energy တို့တွေကိုဆင်းတော့မယ်ဆိုလို့ရှိရင်သူကအထက်မှာရှိတဲ့တောင်းဝင်ကိုတိုင်းကြည့်တယ်။ကြည့်ပြီး oxygen ရော့တယ်ဆိုလို့ရှိရင် oxygen မြောက်အောင်လို့လေမှုတ်သွင်းတဲ့ဆက်ပေါ်တော့ blower နဲ့ ventilator ချောင်းမှုတ်အောင်ပဲစာပြန်သူကတိုင်းတာတွတ်ချက်ပြီးတော့အဲ့လိုကြံပေးပါတယ်။ဘလူးဝါနဲ့မှုတ်သွင်းပြီးနိုင်ဝက်တန်တီတနားရီတန်တီကြားတဲ့အခါမှာ oxygen level ကိုထပ်ပြီးတိုင်းကြည့်ပါတယ်။အဆူရင် level က 19.5 ထက်ပိုတော့များလာပြီဆိုလို့ရှိရင်အထက်ဝင်လို့ရပါတယ်ခင်ဗျာတကယ်လို့မှဒီလို common space assessor မရနိုင်ဘူးဆိုလို့ရှိရင်တော့ဟို gas meter ကိုကိုယ့်အကူဝယ်လို့ရပါတယ်ခင်ဗျာများသောအားဖြင့်သုံးတာတော့ 4-in-1 gas meter ပါဒါမီလောင်စစ်တဲ့တောင်းဝင်ကိုတိုင်းတယ် oxygen တိုင်းတယ်နောက် hydrogen sulfide ကိုတိုင်းတယ် carbon monoxide ကိုတိုင်းတယ်ပေါ့နော်တောင်းဝင်လေးမျိုးတိုင်းတဲ့ meter ပါအဲ့ဒါတော့တော်စည်းကြီးပါတယ်နည်းဆုံးတော့တောင်းဝင်လေးမျိုးမတိုင်းနိုင်တော့ oxygen တိုင်းတဲ့ meter တွေကတိတ်ပြီးဈေးမရှိတော့အဲ့ရပေါ်လေပေါ်လေနောက်တရားရတယ်လွယ်တယ်ပေါ့နော်အဲတရားတလုံးမထားနိုင်တောင်မှအဲ့လိုတောင်းဝင်မီတာရှိတဲ့ဟာကိုချင်းညာထားလိုက်ပြီးတော့လူတွေတကယ်လို့ဆင်းမယ်ဆိုလို့ရှိရင်သူ့ကိုလှမ်းခေါ်ပေါ့အကြောင်းကြားပြီးတော့လာတိုင်းပေးခိုင်းလို့ရနိုင်ပါလိမ့်မယ်အဲ့ဒါဆိုလို့ရှိရင်တော့ခုနကပြောတဲ့ဒီပြောင်းနှုံးလေးကိုသူများရှော့ချနိုင်လို့ကျွန်တော်ထင်ပါတယ
် BN ရဲ့ကင်းရှင်းရေးဆိုင်ရာအရာရှိဦးဝင်းကြီးရဲ့သတိပေးချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကအပတ်စဉ်တင်ဆက်နေတာပါရှင်။အခုဒီစနေနေ့ညပိုင်းအစီအစဉ်မှာတော့ဘလော့ဂါတွေပြောသမျှတိုက်ရိုက်လေလံအစီအစဉ်တွေကိုနားဆင်ရမှာပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့ပံ့ပိုးကူညီမှုတချို့နဲ့ပါကစ္စတန်နိုင်ငံမှာရဲတပ်ဖွဲ့နဲ့တရားဥပဒေစိုးမိုးရေးမကြသေးခင်ကပဲတိုးတက်မှုရရှိခဲ့ပါတယ်။ပြီးခဲ့တဲ့လကပါကစ္စတန်ဆိုင်ရာအမေရိကန်သံအမတ်ကြီးဒေးဗစ်ဟီလ်နဲ့ပါကစ္စတန်စစ်ဘဝရေးအတွင်းဝန်တာယစ်ဘတ်ရှ်ဝါတို့တစ်နှစ်စာအမေရိကန်ဒေါ်လာ 48.6 တန်းအကူအညီပေးရေးနှစ်နိုင်ငံကြားသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်အရအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံတကာမူရစ်စေဝါနဲ့တရားဥပဒေစိုးမိုးရေးဘူရိုကနေပါကစ္စတန်မှာရဲစွမ်းရည်မြင့်တင်ရေးတရားမဝင်မူရစ်စေဝါတိုက်ဖြတ်ရေးနဲ့ ပါကစ္စတန်နိုင်ငံရဲ့ရာဇဝတ်ဆိုင်ရာတရားရေးစနစ်ပုံမခိုင်မာလာစေရဲ့အတွက်ပါကစ္စတန်အစိုးရကိုပံ့ပိုးကူညီသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုနှစ်နိုင်ငံကြားအကူအညီပေးရေးသဘောတူညီချက်ကို1982ခုနှစ်မှာပထမအဦးဆုံးအကြိမ်လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။နောက်ဆက်တွဲနှစ်စဉ်သဘောတူညီချက်တွေကနေထောင်နဲ့ချီတဲ့ရဲအယားရှိတွေနဲ့အစိုးရရှေ့နေတွေကိုတင်နန်းပို့ချမှုရဲစခန်းတွေတည်ဆောက်မှုရဲတပ်ဖွဲ့သုံးမော်တော်ယာဉ်တွေရဲတပ်ဖွဲ့ဝင်တွေအတွက်အသက်အန္တရာယ်လုံခြုံစိတ်ချအောင်အကာအကွယ်ပေးနိုင်မဲ့အသုံးဆောင်တွေကိုလည်းထောက်ပံ့ခဲ့တာပါသဘောတူညီချက်အစ်တမတော့တင်နန်းတွေအသုံးဆောင်တဲ့အခြေခံအဆောက်အုံလိုဒေသဆိုင်ရာရဲတပ်ဖွဲ့နဲ့ရဲစခန်းတွေရဲ့စွမ်းရည်တိုးတက်မြင့်မားလာစေဖို့ခြေလှမ်းသစ်တွေအပါအဝင်ပါကစ္စတန်မှာအစီအစဉ်တော်တော်များများအတွက်ငွေကြေးအကူအညီပေးအပ်သွားမှာဖြစ်တဲ့အပြင်တပ်သားစုဆောင်မှုရဲအယားရှိတွေအစိုးရရှေ့နေတွေနဲ့တရားသူကြီးတွေလိုအမျိုးသမီးတွေရဲ့စွမ်းရည်တွေတိုးတက်လာစေရေးထောက်ပံ့မှုအပါအဝင်တရားရေးစနစ်မှာအမျိုးသမီးတွေပုံမပါဝင်လာအောင်ပံ့ပိုးမှုလည်းဒီစီဇန်မှာပါဝင်မှာဖြစ်ပါတယ်ဒါပြင်ပါကစ္စတန်မှာတရားမဝင်မူရစေဝါတွေကိုတားမြစ်ရေးမူရစေဝါမှောင်ခိုရောင်းချသူတွေကိုဖမ်းဆီးအရေးယူဖို့ခိုင်ဘာပထွန်ခွာဒေသနဲ့ဗဟိုအစိုးရကအုပ်ချုပ်နေတဲ့လူမျိုးစုဒေသတွေကဘိန်းဆိုင်တောင်သူတွေအတွက်ကောက်ပဲသီးနှံအစားထိုးစိုက်ပျိုးမှုနဲ့စိုက်ပျိုးရေးတင်နန်းတွေပို့ချပေးရေးအစီအစဉ်တွေဆယ်မြောင်းဖောက်နိုင်မှုရေအားလျက်စစ်စွမ်းအင်သုံးစနစ်တွေနဲ့စိုက်ခင်းတွေကနေဈေးကွက်ထဲအထိရောက်အောင်ဒီအစီအစဉ်တွေကအကူအညီပေးသွားမှာဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကတော့ဒေသန္တရနဲ့ဗဟိုအစိုးရရှင်းနေတွေတရားသူကြီးတွေကိုတရားစီရင်ရေးစနစ်မှာထိထိရောက်ရောက်စမ်းသပ်အသုံးပြုနိုင်မှုနဲ့ခေတ်သစ်အချင်းဦးစီးစနစ်ကထောင်ရာရှိတွေကိုလေ့ကျင့်သင်ကြားပေးပြီးတရားဥပဒေစိုးမိုးရေးအားကောင်းလာအောင်ကူညီမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာဗျူရိုကနေရာဇဝတ်မှုနဲ့အကျင့်ပျက်ခြားစားမှုတွေကိုတိုက်ဖြတ်ဖို့မူရစေဝါနဲ့ဆက်နွယ်တဲ့ရာဇဝတ်မှုတွေကိုတံပြန်နှိမ်နင်းမှုရဲအဖွဲ့အစည်းတွေတိုးတက်စေဖို့နဲ့မျက်မျှတတကင်တွယ်ဆောင်ရွက်နိုင်မဲ့ဥပဒေနဲ့တရားရုံးစနစ်တွေကိုအားပေးရမှာကူညီပံ့ပိုးဖို့နိုင်ငံပေါင်း90ကျော်နဲ့အတူလှုပ်ဆောင်နေပါတယ်ပါကစ္စတန်ပြည်သူတွေကိုအကာအကွယ်ပေးအမှုထမ်းနိုင်မဲ့ရာဇဝတ်မှုဆိုင်ရာတရားရေးစနစ်တစ်ခုပေါ်ပေါက်လာစေဖို့မိဖက်ပါကစ္စတန်နိုင်ငံနဲ့လက်တွဲလှုပ်ဆောင်ခွင့်ရတဲ့အတွက်လည်းအမေရိကန်ပြည်ထောင်စုကအကူအညီကြောင်းပါရှင
်မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့တာကတော့အမေရိကန်ဆိုယာရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထမှန်အသိပေးလိုပါရရှင်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြမှာပါရှင
်ကွမ်လွန်းသူနာမည်ကျော်လက်ဝဲချန်ပီယံမိုဟာမက်အလီရဲ့နောက်ဆုံးခီးဖြစ်သူ့ရဲ့ရုပ်လောင်းကိုတောက်ကြနေကကန်တက်ကီပြည်နယ်လူဝီဗီလ်ကကစ်ဟီလ်တောက်တန်ကိုပို့ဆောင်အားမှာရင်နန်းဝဲရတလျှောက်ပြင်းရင်ပြပလာရောက်ကြတဲ့ပရိသတ်တွေနဲ့ပြည့်နေပြီးကလေးငယ်တွေကလက်တွေနဲ့လက်ဝတ်ထိုးတဲ့ပုံလုပ်ပြီးဘေးကနေပြေးလိုက်လာကြတယ်လို့အလီအလီလို့အော်ဟစ်ပြီးဂုဏ်ပြုခဲ့ကြပါတယ်။မိုဟာမက်အလီရဲ့ဇာပနာပေးသူ့အတွက်အောက်မေပွဲအခမ်းအနားကိုလူဝဲဗီလ်မြို့အားကစားခွင့်မှာဆက်ပြီးကျင်းပရမှာတန်ရင်သူစနီလွန်နီအလီနဲ့သမရဟောင်းဘီလ်ကင်တန်အဆရှိတဲ့အထင်ကြီးပုဂ္ဂိုလ်တို့ကအမှတ်တရစကားတွေနဲ့ဂုဏ်ပြုစကားပြောကြားခဲ့ကြပါတယ်။American ပြည်ထောင်စုက Democratic Party ရဲ့သမ္မတလောင်းဖြစ်လာဖို့အတွက်တေချာသလောက်ရှိနေတဲ့ Hillary Clinton ဟာလက်ဝဲရင်းအထက်လွှတ်တော်အမတ် Elizabeth Warren ကိုတောက်ကြံတဲ့ကသူ့အနေမှာဖိတ်ခေါ်တွေ့ဆုံခဲ့ရကနေဒုသမ္မတဖြစ်နိုင်ခြေရှိသူတွေနဲ့ပတ်သက်တဲ့ထင်ကြေးပေးပြောဆိုမှုတွေထွက်ပေါ်နေပါတယ်။ IS အစွန်ရောက်အဖွဲ့တိုက်ဖျက်ရေးကမ္ဘာညွန်ပေါင်းအဖွဲ့ဆိုင်ရာ American သမ္မတရဲ့အထူးတန်တမန် Brett McGurk က IS အကြမ်းဖက်အဖွဲ့ကိုအင်အားပြုတ်ညံ့ကျဆင်းနေတဲ့အဖွဲ့လို့တောက်ကြနေကပြောကြလိုက်ပါတယ်။ဒီအဖွဲ့ကတူရကီနယ်စပ်ကိုချင်းကပ်နိုင်တဲ့လမ်းကြောင်းတွေအပါအဝင်အီရတ်နိုင်ငံမှာရှိတဲ့သူတို့နယ်မြေ90ရာခိုင်နှုန်းကိုဆုံးရှုံးနေပြီဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာဖို့ VOE အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါရှင်။ကျွန်မအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.